Welcome to the Voice of America in Burmese.
မင်္ဂလာရှိရဲ့ဝါဆိုလာပြေအခါသမယမနက်ခင်းလေးဖြစ်ကြပါစေရှင် VOA American တန်မြန်မာပိုင်းအစီအစဉ်ရဲ့2015ခုနှစ်ဇူလိုင်လ31ရက်နေ့တောက်ကြာနေ့မနက်အတန်လွင့်အစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေကြားရိုက်ထုတ်လွှင့်နေပါပြီရှင်ကျမနန်းလပိုင်ပါအခုမနက်ပတ်အစီအစဉ်တွေကိုအစီအစဉ်မှုဖြစ်တာဝန်ယူတင်ဆက်သွားမှာပါရှင
်ကျွန်တော်ကတော့ဇော်ဝင်လိုက်ပါခင်ဗျာဒီမနက်မှာထူးခြားတဲ့သတင်းတွေကတော့တာလီဘန်အဖွဲ့ကိုတီထောင်သူမူလာအိုမာကွယ်လွန်သွားပြီဖြစ်ကြောင်းတာလီဘန်အဖွဲ့ကတရားဝင်အတည်ပြုပြောကြားပါတယ်မရကတ်စကားနိုင်ငံအရှေ့ပိုင်းကမ်းခြေမှာတွေ့ရှိတဲ့လေရင်ပိုင်းစားတွေဟာမလေးရှားလေကြောင်းပိုင်းလေရင်ကအပိုင်းစားတွေဟုတ်မဟုတ်စုံစမ်းစစ်ဆေးနေပါတယ်စိုက်ကလုန်းမုန်တိုင်းကိုမန်ဟာစစ်တကောင်းမြို့အနီးကိုဖျက်ချော်ပြီးတော့ဘင်္ဂလားဒေ့ရှ်နိုင်ငံတောင်ပိုင်းကမ်းခြေဒေသကိုဝင်ရောက်နေတဲ့အကြောင်းမိုးစလာဌာနကပြောပါတယ်ဒီလိုမြန်မာနဲ့နိုင်ငံတကာသတင်းတွေကိုမှတ်သိနေထိုင်တဲ့အတူတင်ပြပေးသွားမှာပါခင်ဗျာ
ဒီမနက်ခင်းသောရရှင်တွေကိုတင်ဆက်ပေးမဲ့သတင်းလာတွေထဲမှာတော့ဘင်္ဂလားပင်လယ်အော်အရှေ့မြောက်ပိုင်းမှာတိုက်ခိုက်နေတဲ့ကိုမန်မုန်တိုင်းအရှိန်ကြောင့်မင်းပြမျိုးကဒုက္ခသည်2000လောက်ကိုရေပေးလွတ်ရာဖုန်ကြီးကျောင်းတွေမှာနေရာချထားရပါတယ်
ဒီကနေ့ကြာရင်ကလည်းသူစေရောက်တော့ကိုကျင်းနေစင်းကြီးရှိတယ်ဘယ်လိုလဲဒီတော့ကြောင်းကျော်လို့ဒီစက်တွေကြောင်းလို့ပြောမှာနော
်ကိုကြီးကယ်ဆယ်ရေးတွေကိုဆောင်ရွက်နေသူတူပြောပြသွားပါဒီနောက်ပိုင်းမှာတော့ UNHCR ရဲ့အထူးတန်တမန် Angelina Jolie ရဲ့မြစ်ချနာမြို့ Jamaica ကောင်ဒုက္ခသည်စခန်းကိုတွားရောက်ခဲ့တဲ့တရင်ကြအပြင်လက်ရှိအာဏာရကြန့်ခိုင်ဖွံ့ဖြိုးရေးပါတီဘက်ကကြာတာပြေးနေကဆလို့ကိုစလေလောင်းအမီစင်းတွေကိုစတင်တင်နေတဲ့တရင်စတာတွေကိုနားဆင်ရဖို့ရှိပါတယ်အခုအရင်ဆုံးတော့ထိတ်တန့်ရောက်တဲ့တရင်တွေကိုကိုစော်ဝင်းနိုင်တဲ့မတိန်ကြီးထိုက်လို့ကကြေညာပေးကြမှာပါရှင
်တာလီဘန်အဖွဲ့ကိုတီထောင်သူမူလာအိုမာကွယ်လွန်သွားပြီဖြစ်ကြောင်းတာလီဘန်အဖွဲ့ကတရားဝင်အတည်ပြုပြောကြားပါတယ်မူလာအိုမာဟာမနာမကျန်းဖြစ်ပြီးသေဆုံးသွားကြောင်းကြာသပတေးနေ့ကထုတ်ပြန်တဲ့ကြေညာချက်ထဲမှာတာလီဘန်အဖွဲ့ကပြောထားပေမဲ့ဘယ်တော့မှဘယ်နေရာမှာသေသွားတယ်ဆိုတဲ့အသေးစိတ်အချက်လက်ကိုတော့ပြောမထားပဲသူ့ကွယ်လွန်ကန်နီး15ရက်လောက်အလိုမှာသူ့ကြမ်းမာရေးအခြေအနေဆိုးဝါးလာခဲ့တယ်လို့သာဖော်ပြထားပါတယ်။ဒါ့အပြင်မူလာအိုမာကွယ်လွန်ခဲ့တဲ့နည်းနည်းလောက်ကမူလာအိုမာဟာလွန်ခဲ့တဲ့နည်းနည်းလောက်ကသေဆုံးသွားတယ်လို့အာဖဂန်အစိုးရကဗုဒ္ဓဟူးနေ့မှာထုတ်ဖော်ပြောဆိုခဲ့တာမှန်ကန်ချင်းရှိမရှိဆိုတာကိုလည်းတာလီဘန်အဖွဲ့ရဲ့ကြေညာချက်ထဲမှာတစုံတရာဖော်ပြထားခြင်းမရှိပါဘူးမူလာအိုမာဟာပါကစ္စတန်နိုင်ငံအတွင်းကဆေးရုံတစ်ခုမှာတည်ဆုံသွားတယ်လို့အာဖဂန်အစိုးရကပြောဆိုထားပေမဲ့သူ့အနေနဲ့အမေရိကန်ဥဆောင်တဲ့ညွန်ပေါင်းတပ်ဖွဲ့တွေတာလီဘန်အစိုးရအဖွဲ့ကိုဖြုတ်ချလိုက်တဲ့2001ခုနှစ်ကစလို့အာဖဂန်နစ္စတန်နိုင်ငံပြင်ပကိုဘယ်တော့မှထွက်ခွာသွားခဲ့ခြင်းမရှိဘူးလို့တာလီဘန်အဖွဲ့ကပြောပါတယ်တာလီဘန်အဖွဲ့နဲ့အာဖဂန်အစိုးရအကြားပြုလုပ်ဖို့ရှိတဲ့တွေ့ဆုံဆွေးနွေးမှုတွေကိုအာဖဂန်မှာရှိတဲ့တာလီဘန်အဖွဲ့ရဲ့တောင်းဆိုချက်အရရက်ရွှေဆိုင်ထားတယ်လို့ပါကစ္စတန်နိုင်ငံကကြာသပတေးနေ့မှာထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။တာလီဘန်ခေါင်းဆောင်တွေအနေနဲ့ငြိမ်းချမ်းရေးဆွေးနွေးပွဲတွေကိုဆက်လက်ပြုလုပ်ကြလိမ့်မယ်လို့မျှော်လင့်ကြောင်းလဲဆွေးနွေးပွဲတွေကိုအင်ရှင်အဖြစ်လက်ခံကျင်းပပေးနေတဲ့ပါကစ္စတန်အစိုးရကပြောပါတယ်
။ Reunion ကျွန်းပေါ်ကတွေ့ရတဲ့လေရင်ဖြတ်အပိုင်းအစတွေဟာပြီးခဲ့တဲ့နှစ်မတ်လတုန်းကထူးထူးဆန်းဆန်းပျောက်ဆုံးသွားတဲ့မလေးရှားလေချောင်းပိုင်းလေရင်ကအပိုင်းအစတွေဟုတ်မဟုတ်ဆိုတာကိုပြင်သစ်နိုင်ငံတူးလုစ်ကစုံစမ်းစစ်ဆေးမှုတွေစစ်ဆေးဖို့ရှိပါတယ်။2မီတာလောက်ရှည်တဲ့လေရင်တောင်ပံအပိုင်းအစတစ်ခုကိုပြီးခဲ့တဲ့ဗုဒ္ဓဟူးနေ့တုန်းကမာဒါဂါစကာကျွန်းရဲ့အရှေ့ဘက်မှာရှိတဲ့ Reunion ကျွန်းကကမ်းခြေမှာတွေ့ခဲ့ရတာဖြစ်ပါတယ်။ဒီအစိပ်ပိုင်းတွေ့တဲ့နေရာကပျောက်ဆုံးခဲ့တဲ့ Boring 7 Trapper 7လေမလေးရှားခီးတဲ့တင်လေရင်နဲ့နောက်ဆုံးအဆက်အသွယ်ရခဲ့တဲ့နေရာနဲ့ကီလိုမီတာ 3,500 ကျော်ဝေပါတယ်။အခုတွေ့ရတဲ့အပိုင်းအစရဲ့ပုံစံနဲ့တခြားလေရင်အစ်စ်အပိုင်းတို့နဲ့ဆက်တဲ့အပေါက်တွေကိုအခြေခံပြီးစစ်ဆင်းမှုရလတ်ကောင်းနေထွက်လာမယ်လို့ယူဆထားတဲ့အကြောင်းလေးကျွမ်းကျင်သူတို့ကပြောပါရယ်အခုလေရင်ပြတ်တွေ့ရတဲ့နေရာနဲ့အကွာဝေးဖို့တော့မအံ့ဩမိဘူးလို့လဲလေရင်ရှာဖွေရေးကယ်ဆယ်ရေးကျွမ်းကျင်သူ Steve Saint Amor ကပြောပါရယ်ဒီအပျက်စီအပိုင်းအစရဲ့ဓာတ်ပုံတွေကိုသုံးသပ်ဆုံးဖြတ်ခဲ့သူပြင်သစ်လေချောင်းဆိုင်ရာကျွမ်းကျင်သူ Xavier Titelman ကလည်းဒီအပျက်စီတွေဟာမလေးရှားလေချောင်းလိုင်းMH370 လေယာဉ်အမျိုးအစား Boring Trapper 7လေယာဉ်အပိုင်းအစတွေဖြစ်မယ်လို့ယုံကြည်နေတဲ့အကြောင်း VOA ကိုပြောပါတယ်။ဒါ့အပြင်လေယာဉ်ဖြတ်အပိုင်းအစပေါ်မှာကပ်နေတဲ့ပင်လယ်ခရုတစ်မျိုးရဲ့ကြီးထွားမှုတွေကိုကြည့်ပြီးဒီအပိုင်းအစတွေဟာပင်လယ်ထဲမှာဘလောက်ကြာကြာရှိခဲ့ပြီးကမ်းခြေပေါ်ကိုရောက်လာခဲ့တယ်လဲဆိုတာကိုသိရှိနိုင်မှာဖြစ်တယ်လို့လဲရှာဖွေရေးနဲ့ကယ်ဆယ်ရေးဆိုင်ရာကျွမ်းကျင်သူတို့ကပြောပါတယ်။နောက်ထပ်အပျက်အစီးအပိုင်းအစတွေထပ်တွေ့အောင်မယ်လို့လဲရေအောင်ရှာဖွေရေးဆိုင်ရာကျွမ်းကျင်သူတို့ကခန့်မှန်းနေကြပါတယ်ရှင်။
ယူကရိန်းနိုင်ငံနဲ့ပတ်သက်လို့ရုရှားရဲ့ရည်တည်လှုပ်ဆောင်ချက်တွေကြောင့်ပြစ်မှတ်ထားပိတ်ဆို့မှုတွေပြုလုပ်ထားတဲ့စီးရင်တဲ့နောက်ထပ်လူပုဂ္ဂိုလ်နဲ့စီးပွားရေးလုပ်ငန်း26ခုကိုအမေရိကန်ပြည်ထောင်စုကထပ်တိုးချမှတ်လိုက်ပါတယ်။အခုပြဋ္ဌာန်းလိုက်တဲ့ပိတ်ဆို့မှုအသစ်တွေကလူပုဂ္ဂိုလ်နဲ့စီးပွားရေးလုပ်ငန်း23ခုလို့ဟာ ကလရှနီကော့ဖ်မောင်းပြန်တင်နာထုတ်လုပ်သူကလရှနီကော့ဖ်ကွန်ဆန်ကုမ္ပဏီနဲ့သမ္မတဗလာဒီမီပူတင်နဲ့နီးစပ်ပြီးလက်ရှိချမှတ်ထားတဲ့ပိတ်ဆို့အရေးယူမှုတွေကိုရှောင်ရှားနေတဲ့ဂျန်နဒီတင်ချန်ကိုနဲ့ဘော်ဒစ်ရိုတန်ဘတ်တို့နဲ့ဆက်နွယ်နေသူတွေဖြစ်တယ်လို့အမေရိကန်ဘဏ္ဍာရေးဌာနကကြာသပတေးနေ့မှာထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။သူတို့အားလုံးဟာလက်ရှိမှာပိတ်ဆို့အရေးယူတဲ့စီးရင်ထဲမှာပါပြီးသားသူတွေဖြစ်ပါတယ်။အသစ်ပြထားလိုက်တဲ့ပိတ်ဆို့အရေးယူခံရသူတွေစီးရင်ထဲမှာရုရှားနိုင်ငံကလက်နက်ထုတ်လုပ်တဲ့ကုမ္ပဏီနှစ်ခုအများပြည်သူပိုင်းဘဏ္ဍာငွေကြေးနဲ့ရုပ်ဝတ္ထုပစ္စည်းသို့မဟုတ်ဒီမိုကရေစီအသွင်ကူးပြောင်းရေးလုပ်ငန်းတွေကိုပျက်စီးအောင်လှုပ်ဆောင်နေတဲ့ယူကရိန်းအစိုးရအရာရှိဟောင်းသို့မဟုတ်သူတို့နဲ့နီးစပ်သူ၄ဦးမနစ်ကရုရှားကတင်ပိုက်လိုက်တဲ့ပင်လယ်နဲ့ကျွန်းဆွယ်မှာရှိတဲ့ခရိုင်းမီးယားဒေသကစစ်ကမ်းဝန်ထမ်း၅ဦးနဲ့ခရိုင်းမီးယားဒေသကဖယ်ရီသင်္ဘောမောင်းသူ၂ဦးတို့ပါဝင်ပါတယ်အမေရိကန်အစိုးရကပိတ်ဆို့အရေးယူခံထားရတဲ့လူပုဂ္ဂိုလ်နဲ့စီးပွားရေးလုပ်ငန်းတွေရဲ့ပိုင်ဆိုင်မှုတွေကိုထိန်းချုပ်ထား권ရှိသလိုအမေရိကန်နိုင်ငံသားတွေအနေနဲ့လည်းသူတို့နဲ့ထိစပ်စီးပွားလုပ်ခွင့်မရှိပါဘူးအခုအသစ်ချမှတ်လိုက်တဲ့ပိတ်ဆို့အရေးယူမှုတွေဟာရုရှားအပေါ်လက်ရှိချမှတ်ထားပြီးဖြစ်တဲ့ပိတ်ဆို့အရေးယူမှုတွေကိုဆက်လက်ထိန်းသိမ်းထားဖို့ဖြစ်ပြီးအချိန်မြင့်လှုပ်ဆောင်ခြင်းမဟုတ်ဘူးလို့အမေရိကန်အစိုးရရရှိတဲ့ပြောတာကိုကိုကာပီသတင်းတွေမှာဖော်ပြထားပါတယ်
အမေရိကန်ရဲ့အရှေ့အလယ်ပိုင်းတောင်အာရှလိုကြားစီးပွားရေးနဲ့လုံခြုံရေးဆိုင်ရာပူးပေါင်းဆောင်ရွက်မှုတွေခိုင်မာလာဖို့နဲ့အီရန်နျူကလ িয়ার သဘောတူညီချက်အပေါ်စိုးရိမ်မှုတွေကိုဖြေလျှော့နိုင်ဖို့အတွက်အမေရိကန်နိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီဟာအရှေ့အလယ်ပိုင်းနဲ့တောင်အာရှ၅နိုင်ငံခီးစဉ်ကိုဒီကနေ့တောက်ကြနေမှာစတင်မှာဖြစ်ပါတယ်။အီဂျစ်နိုင်ငံကိုပထမဆုံးသွားရောက်မှာဖြစ်ပြီးကိုင်ရိုမြို့တော်မှာတော့အီဂျစ်နိုင်ငံခြားရေးဝန်ကြီးဆမက်ရှော့ဂရီနဲ့အတူအရေးအယာအတော်များများအပေါ်မှာမဟာဗျူဟာဆိုင်ရာဆွေးနွေးပွဲတစ်ရပ်ကိုကျင်းပဖို့ရှိပါတယ်။အီဂျစ်နိုင်ငံရဲ့ဒေတာရင်းအတွေ့အမေရိကန်ရဲ့အထောက်အပံတစ်စိတ်တစ်ပိုင်းအနေနဲ့ F-16 လေယာဉ်ရှစ်စင်းအီဂျစ်နိုင်ငံထံကိုပေးပို့လိုက်ပြီးဖြစ်တဲ့အကြောင်းကိုလည်းနိုင်ငံခြားရေးဝန်ကြီးရဲ့အီဂျစ်ခီးစဉ်မတိုင်ခင်မှာပဲကိုင်ရိုအခြေဆိုင်အမေရိကန်တန်ယုံကကြေညာခဲ့ပါတယ်။အီရန်နျူကလ িয়ার သဘောတူညီချက်ကဒေတာရင်းမတည်မငြိမ်ဖြစ်နိုင်တယ်လို့ဆိုရင်းနေကြတဲ့ပင်လယ်ကွေ့6နိုင်ငံကောင်စီနဲ့ဝန်ကြီးကယ်ရီတို့ကာတာနိုင်ငံခီးစဉ်မှာတွေ့ဆုံဆွေးနွေးကြမှာဖြစ်ပါတယ်။ဒါအပြင်ဒိုဟာမြို့တော်မှာပဲရုရှားနိုင်ငံခြားရေးဝန်ကြီးဆာဂေးလာဗရော့နဲ့တွေ့ဆုံပြီးအီရန်နဲ့ဆီးရီးယားနိုင်ငံတွင်အစ္စလာမစ်အစွန်ရောက် ISIS တို့ကိုတိုက်ခိုက်ရေးအပါအဝင်လုံခြုံရေးဆိုင်ရာကိစ္စရပ်တို့ကိုဆွေးနွေးဖို့လည်းရှိပါတယ်။ရုရှားတို့ထောက်ခံပေးထားတဲ့ယူကရိန်းခွဲထည်ရေးသမားတို့နဲ့ပြည်တွင်းစစ်ဖြစ်နေတဲ့ယူကရိန်းအရေးကိုလည်းရုရှားနိုင်ငံခြားရေးဝန်ကြီးနဲ့ဆွေးနွေးမှာလို့နိုင်ငံခြားရေးဝန်ကြီးဌာနတာဝန်ရှိသူတို့ကပြောဆိုပါတယ်။အမေရိကန်နိုင်ငံခြားရေးဝန်ကြီးကယ်ရီဟာကာတာနိုင်ငံကနေတဆင့်စင်ကာပူမလေးရှားနဲ့ဗီယက်နမ်နိုင်ငံတွေကိုခီးစံမှာဖြစ်ပြီးပစိဖိတ်သမုဒ္ဒရာဖြတ်ကုန်သွယ်ရေးအစီအစဉ် TPP ကိုဆွေးနွေးကြဖို့လည်းရှိပါတယ်။မလေးရှားနိုင်ငံကွာလာလမ်ပူမြို့မှာအာဆီယံစည်းဝေးပွဲကိုတက်ရောက်ဖို့ရှိသလိုဗီယက်နမ်နိုင်ငံဟနွိုင်းမြို့တော်မှာရောက်ရှိစဉ်မှာတော့အမေရိကန်ဗီယက်နမ်တန်တမာဆက်ဆံရေးထူထောင်မှု20ပြည့်အခမ်းအနားကိုလည်းဝန်ကြီးကယ်ရီတက်ရောက်မှာဖြစ်ပါတယ်ရှင်။
ယူအမေရိကန်တိုင်းရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 933လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6785နဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
အမေရိကန်တန်ကသတင်းတွေကိုဆက်လက်ကြီးညာပေးနေပါတယ်ခင်ဗျာမြန်မာနိုင်ငံတဝန်းအခုရပိုင်းနေအတွင်းမိုးသည်ထန်စွာရွာသွန်းပြီးရေကြီးရေရှာမှုတွေဖြစ်ပေါ်နေတဲ့အတွက်အိုးအိမ်တွေပျက်စီးဆုံးရှုံးတာတွေအပြင်အသက်ဆုံးရှုံးမှုတွေလည်းအများအပြားဖြစ်ပေါ်နေပါတယ်အခုနောက်ဆုံးရရှိထားတဲ့သတင်းတွေအရကတော့ရခိုင်ပြည်နယ်ကြောက်တော်မြောက်ဦးမင်းပြဒေသတွေမှာရေကြီးမှုတွေဆိုးဝါးစွာဖြစ်ပေါ်နေတဲ့အတွက်အရေးပေါ်ကယ်ဆယ်ရေးတွေလိုအပ်နေတဲ့အကြောင်းရခိုင်ပြည်နယ်ကမြို့နယ်အချို့ရေကြီးမှုအခြေအနေတွေစစ်တွေမြို့အနောက်ဘက်ကမ်းခြေတလျှောက်ရသေးတောင်မြို့နယ်တောင်ပိုင်းအငူမော်စင်ပိုင်းဒုံပိုင်းမောင်တော်မြို့နယ်တောင်ပိုင်းအင်းတင်တင်ဘော့ခွေကျွော်တွေမှာလည်းအခြေအနေတွေဟာအတော်လေးဆိုးဝါးနေတယ်လို့ဆိုပါတယ်မိုးလေဝသဌာနကမနေ့ည6နာရီအချိန်ခန့်မှန်းချက်အရကတော့ဘင်္ဂလားပင်လယ်အော်အရှေ့မြောက်ပိုင်းမှာဖြစ်ပေါ်နေတဲ့ဆိုက်ကလုန်းမုန်တိုင်းကိုမန်ဟာစစ်ကောင်မြို့အနီးကနေဖြတ်ကျော်ပြီးတော့ဘင်္ဂလားဒေ့ရှ်နိုင်ငံတောင်ပိုင်းကမ်းခြေဒေသကိုဝင်ရောက်နေတဲ့အကြောင်းအဲ့ဒီဆိုက်ကလုန်းမုန်တိုင်းဟာဖြတ်ကျော်နေစဉ်အတွင်းမောင်တော်ခရိုင်ဒေသမှာအမြင့်ဆုံးလေးတိုင်နှုန်းဟာတနာရီမိုင်90ကနေမိုင်80အထိရှိနိုင်ပြီးစစ်တွေခရိုင်ဒေသမှာလည်းလေးတိုင်နှုန်းဟာတနာရီ မိုင်40ကနေ60အထိတက်ခတ်နိုင်တယ်လို့ခန့်မှန်းထားပါတယ်။အဲဒီကိုမာဆိုက်ကလုန်းမုန်တိုင်းရဲ့အရှင်ကြောင့်စကိုင်းတိုင်းဒေသကြီးအောက်ပိုင်းမကွေးတိုင်းဒေသကြီးပဲခူးတိုင်းဒေသကြီးရန်ကုန်တိုင်းဒေသကြီးအေရဝတီတိုင်းဒေသကြီးချင်းပြည်နယ်နဲ့ရခိုင်ပြည်နယ်တို့မှာနေရာအနှံ့အပြားမိုးထစ်ချုံရွာပြီးတော့ဒေသအလိုက်မိုးကြီးကြတွေလေပြင်းတိုက်ခတ်တာတွေရုတ်တရက်ရေကြီးတာတွေမြေပြိုတာတွေဖြစ်ပေါ်နိုင်တယ်လို့ဖော်ပြထားပါတယ်။အခုအချိန်ထိတော့စကိုင်းတိုင်းအတွင်းကကောလင်းကလေးမြို့နဲ့မော်ရမြို့အပါအဝင်မြို့အတော်များများမှာရေကြီးမှုတွေဖြစ်ပေါ်နေသလိုကျင်းပြင်းတဲ့အတွက်မှာလဲတန်လွင်မြစ်ဒီရေတက်နေတဲ့အတွက်ဖာအံမြို့အတွင်းကရက်ွက်တချို့ကိုရေတွေဝင်လာနေပြီဖြစ်သလိုရခိုင်ရှမ်းပြည်နယ်ချင်းပြည်နယ်အတွင်းကမြို့အတော်များများမှာလဲမိုးသက်ရေကြီးပြီးလမ်းတွေမြေပြိုပြီးတော့ပိတ်နေတဲ့အတွက်သွာလာရေးတွေခက်ခဲနေတယ်လို့ဒေသခံတွေကပြောပါတယ်။မန္တလေးတိုင်းဒေသကြီးတပိတ်ချင်းမြို့ဝန်းကျင်မှာရေကြီးမှုတွေဖြစ်ပေါ်ခဲ့တာမှာအင်ဂျင်တချို့ရေထဲပါသွားခဲ့ပြီးအနည်းဆုံးလူ10ဦးလောက်သေဆုံးသွားတယ်လို့လည်းဒေသခံတွေကပြောပါတယ်။မြန်မာနိုင်ငံတော်ဝန်ဖြစ်ပေါ်နေတဲ့ရေကြီးမှုတွေကြောင့်ဘေးဒုက္ခရောက်နေကြသူတွေအတွက်နိုင်ငံကူညီမှုအသင်းရန်ကုန် NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်လူမှုရေးကွန်ရက်88မျိုးဆက်ပွင့်လင်းလူအဖွဲ့အစည်းတခြားလူမှုရေးအသင်းအဖွဲ့တွေနဲ့အစိုးရတာဝန်ရှိသူတွေစေတနာရှင်တွေကအကူအညီတွေပေးနေကြပါတယ်။
ကချင်ပြည်နယ်တွင်တစ်ခိုးထုတ်မှုနှင့်နှစ်ရှည်ထောင်နှံတွေကြာခံရတဲ့တရုတ်နိုင်ငံသားတစ်ခိုးခုတ်သူ155ဦးတို့ကိုသမရဦးသိန်းစင်ရဲ့လူငယ်ချမ်းသာခွင့်နဲ့ပြန်လွှတ်ပေးခဲ့တဲ့အပေါ်တရုတ်ဘက်ကအသိအမှတ်ပြုတဲ့အကြောင်းနဲ့ဒီလူတွေကိုပြန်လည်လွှဲပြောင်းပေးဖို့အတွက်တရုတ်အစိုးရကမြန်မာအာဏာပိုင်တို့နဲ့ဆက်သွယ်ဆောင်ရွက်ခဲ့တယ်လို့လည်းတရုတ်နိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရဟုံလေးကနိုင်ငံခြားရေးဝန်ကြီးဌာနရဲ့ကြာသပတေးနေ့ပုံမှန်သတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့ပါတယ်မြန်မာအာဏာပိုင်တို့ဘက်ကတောက်ကြနေမှာတစ်ခိုးခုတ်သူတွေကိုတရုတ်နိုင်ငံဘက်ပြန်လည်လွှဲပြောင်းပေးမယ်ဆိုတာကိုကြာသပတေးနေ့မနေ့ကအကြောင်းကြားခဲ့တာလို့လည်းတရုတ်နိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရကပြောဆိုခဲ့ပါတယ်ရှင
်။စီးရီးယားနိုင်ငံတွင်ဖြစ်ပွားစီးရီးယားနိုင်ငံမြောက်ပိုင်းမှာအမေရိကန်စစ်တပ်ကတင်နန်းပေးထားတဲ့တော်လိုင်းရေးတပုံခေါင်းဆောင်နဲ့သူ့နောက်လိုက်ခုနှစ်ဦးတို့ကိုရှေ့တန်းမှာချထားပြီးရပ်ပိုင်းအတွင်းမှာပဲအခေရာအဖွဲ့နဲ့ဆက်နွယ်တဲ့သူတွေကပြန်ပေးဆွဲတော့ခဲ့ပါတယ်အခုသတင်းပတ်အလဲပိုင်းမှာဖြစ်သွားခဲ့တဲ့အဲ့ဒီပြန်ပေးဆွဲမှုကြောင့် IS Islamic စစ်သွေးကြွတွေကိုခုခံတိုက်ခိုက်နိုင်ရေးအမေရိကန်ရဲ့ကြိုးပမ်းမှုတွေနဲ့စီးရီးယားနိုင်ငံမြောက်ပိုင်းဒေသမှာကြားခံနေမြထားရှိရေးအမေရိကန်နဲ့တူရကီအစိုးရရရှိတဲ့ဆွေးနွေးနေတဲ့ကိစ္စကိုရှုပ်ထွေးသွားစေနိုင်ပါတယ
်နောက်ဆုံးရသတင်းတွေကိုကိုဇော်ဝင်းလိုင်နဲ့မသိငီထိုက်တို့ကကြေညာသွားတာပါအခုတော့သတင်းဆောင်ပါတွေကိုဇက်တိုက်တင်ပြသွားပါမယ်ပထမဦးဆုံးအနေနဲ့တော့ကိုမန်မုံတိုင်းအရှိန်ကြောင့်ရခိုင်ပြည်နယ်ဘက်မှာအပြက်အစည်းတွေအကြောင်းသိရမှာပါရခိုင်ပြည်နယ်မင်းပြမြို့နယ်တနယ်ထဲမှာပဲဘင်္ဂလားပင်လယ်အော်အရှေ့မြောက်ပိုင်းမှာတိုက်ခိုက်နေတဲ့ကိုမန်မုံတိုင်းအရှိန်ကြောင့်ဒုက္ခသည်2000လောက်ကိုရေဘေးလွတ်ရာဘုံကြီးကျောင်းတွေမှာနေရာချပေးထားရပါတယ်မိုးလေဝသနဲ့ဇလဗေဒညွန်ကြားရေးမှုဦးစီးဌာနကကြာရပ်ဒေးနေ့ညနေ6နာရီထုတ်ပြန်ချက်အရရခိုင်ပြည်နယ်အတွင်းအမြင့်ဆုံးလေတိုက်နှုန်းဟာတနာယီကိုမိုင်90ကနေ90အထိဖြစ်နိုင်ကြောင်းခန့်မှန်းထားပါတယ်ဆက်သွယ်စုံစမ်းထားတဲ့မောက်ခွန်ညိုကပြောပြပေးမှာပါရှင်
မြန်မာနိုင်ငံအတွင်းမိုးကြီးရေရှမ်းလို့ရှမ်းပြည်နယ်ချင်းပြည်နယ်လို့ကုန်းမြင့်ဒေသတွေကမြို့တွေမှာရေလွှမ်းမိုးနေတဲ့အချိန်ပင်လယ်နဲ့ထိစပ်နေတဲ့ရခိုင်ပြည်နယ်မှာလည်းကြာသပတေးနေ့ညနေပိုင်းမှာလေပြင်းတိုက်ခတ်နေခဲ့ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံရဲ့တောင်ပိုင်းကန်ကြီကိုစစ်ကောင်းမြူနာကနေဖြတ်ကျော်ဝင်နေတဲ့ကိုမန်ဆိုင်ကလုန်းမုန်တိုင်းရဲ့အရှိန်ကြောင့်မင်းပြမြို့အတွင်းရေလွှမ်းမိုးတန်ခံခဲ့ရတဲ့အခြေအနေကိုမင်းပြမြို့ကလည်းဖြစ်လူမှုရေးလုပ်ငန်းတွေဆောင်ရွက်နေသူလည်းဖြစ်တဲ့ကိုခိုင်မောင်ထုကအခုလိုပြောပြပါဗျ
။မင်းလည်းဒီဘက်ကတော့ဒီလေချင်းတက်ခင်းမှုတွေရှိရပါတော့အရှင်ကြီးတက်ခင်းနေတာတိကျတယ်လို့အဲ့ဒါလည်းဒီမိုးသေးတယ်လေလေချင်းတက်ခင်းမှုတွေမျိုးရှိရတယ်။လေချင်းတက်ခင်းလိုက်တာနဲ့ဒီနေရာမှာမိုးရတယ်ပြေးရတယ်ဒီအင်းမကျွန်တော်တို့ဒီခိုင်ကြီးတွေမှာဒီကြည့်ဒီကြည့်လေးတွေဒီကတောင်းဆောင်ချလာတယ်ဗျာ။
မင်းပြမြို့နယ်အတွင်းစီစဉ်နေတဲ့ပန်းမြောင်ကြီးချောင်းဟာရေရှမ်းလာတဲ့အတွက်ချောင်းတစ်ဘေးမှာရှိတဲ့အ ਨੇ ဆုံးရွာပေါင်း10ရွာပတ်ဝန်းကျင်ဟာရေနစ်မြုပ်သွားခဲ့ရပြီးစားရည်နေရခက်ခဲတွေ့နေရတယ်လို့လည်းကိုခိုင်မောင်ထုကပြောပါတယ
်။အဲ့ဒီချောင်းရဲ့ဒီကဲလူဘုံပါပေါ့နော်။အဲ့ဒီမှာကျွန်တော်တို့အသေးကာလာလို့ရှိကြတယ်။အရင်ဆုံးညာရည်ရလို့ဆိုဖုန်းကြောင်းမှာအကုန်ရောက်နေပြီ။ကျန်ရအဲ့မှာခံမှန်းကြည့်ရတော့ခင်ဗျာဒီအိမ်ကတော်တော်ဆိုးတယ်ကျွန်တော်တို့ကမှအဲ့6ပြည်လောက်မျိုးရင်အဲ့ဒီကမှ75ပြည်ပြည်နဲ့ဆယ်အဲ့လောက်ကြီးပြည်လောက်ကိုတက်တာအဲ့ဒီကမှလည်းရောနေတော့အများကြီးပဲ
ဒါအပြင်ရေနစ်မြုပ်တဲ့ထဲမှာဆေးရုံလည်းပါဝင်တဲ့အတွက်လူနာတွေကိုရေလွတ်ရ မြို့နယ်စည်းရုံးတွေကိုရွှေ့ပြောင်းပေးရသလိုတချို့လူနာတွေကိုတော့ရိတ်ခါထောက်ပံ့ပေးနိုင်တဲ့ဘုံကြီးကျောင်းဘက်ကိုရွှေ့ပြောင်းပေးထားတယ်လို့လည်းသူကပြောပါတယ်
။ဟုတ်ကဲ့တော့အကုန်လုံးမြင့်နေတာပေါ့နော်တခါမှမကျန်ဘူးလေဒီစည်းရုံးတွေမြို့ပြန်လူနာတွေတရားမှမရှိတော့ဘူး။ဒါဆိုရင်ဒီကျွန်တော်အားပဲ၆ပြောက်တော့တက်တာလေခင်ဗျ။ဒီကနေ့ကြားရခင်ဗျာဒီကျွန်တော်တော့ကိုဒီနေ့ဆင်းရဲရှိရှိပြင်းပြတာရှိတယ်ကောင်ကျန်ကျွန်တော်တို့ဒီစက်တူတွေကြောင်းလို့ကြောက်ပါတော့အဲ့မှာဒီ2000လောက်စောင်းရတော့ဒီစက်တူတွေကြောင်းအဲ့မှာခြားတယ်မနည်းရပဲကျွန်တော်တို့ဒီညလေးဘာမှမစားဘူးအဲ့လေကျွန်တော်တို့လာဒီကျွန်တော်တို့တမင်းထုတ်ကြတာလေးပဲပြီးဒါပေမဲ့ဒီတော့ရှာမှုလို့အချမ်းလို့အဲ့နေဒီပေါ်တော့ဒီကြည့်ကြည့်တော့ကျွန်တော်တို့ကဒါလေးဆိုးရရလေးဖြစ်တယ်
ကောမန်ဆိုင်ကလုန်းမုန်တိုင်းရဲ့အရှိန်ကြောင့်မောင်တော့ခရိုင်တွင်မုန်တိုင်းဒီရေလိုက်ဟာအမြင့်ဆုံး9ပေကနေ9ပေအထိရှိလာနိုင်တယ်လို့မိုးလေဝသနဲ့ဇလားဗေဒါကခန့်မှန်းချက်ထုတ်ပြန်ထားပါတယ်။မိုးလေဝသနဲ့ဇလားဗေဒါကခန့်မှန်းချက်အရမုန်တိုင်းတန်ကိုခံရနိုင်ဆုံးဖြစ်တဲ့မောင်တော့မြို့နယ်အတွင်းကအခြေအနေကိုသိရအောင် VOA ကစူးစမ်းပြီးတော့ဖုန်းခေါ်ခဲ့ပေမဲ့ဒေသခံတွေကိုဖုန်းခေါ်ဆိုလို့မရခဲ့ပါဘူးရှင်။ဇူလိုင်လ30ရက်နေ့ကထုတ်ပြန်ထားတဲ့မိုးလေဝသနဲ့ဇလားဗေဒါညွှန်ကြားမှုဦးစီးဌာနကမြမကံယူရန်တလျှောက်နဲ့ကမ်းလွန်ပင်လယ်ပြင်တွေမှာရှိတဲ့ကန်နီကန်ဝေးငါးဖန်းရေရင်တွေနဲ့သင်္ဘောတွေကိုပင်လယ်ပြင်ထွက်ဖို့အထူးရှောင်ရှားကြဖို့အတွက်လည်းအကြံပြုထားပါတယ်ရှင်
။မောက်ခွားညိုပြောပြသွားတာပါ။အခုလိုရခိုင်ဘက်မှာမုံတိုင်းအရှိန်ကြောင့်အပြက်စီးတွေရှိနေချိန်မှာပဲမန္တလေးတိုင်းဘက်ကရွာတွေမှာတော့ရေကြီးပြီးအပြက်စီးတွေလည်းရှိနေပါတယ်။မန္တလေးတိုင်းဒေသကြီးတပိတ်ချင်းမြို့နယ်တောင်လေရွာမှာလွန်ခဲ့တဲ့သတင်းတစ်ပတ်ကမိုးသက်ထန်စွာရွာသွန်းလာကြောင်းတောင်ကျရေတွေကျပြီးလူအသေးအပြောင်းနဲ့အပြက်စီးတွေရှိနေပါတယ်။အဲ့ဒီဒေသဘက်ကရေကြီးတဲ့အခြေအနေလူအသေးအပြောင်းရှိရာနဲ့ကူညီကယ်ဆယ်ရေးတွေနဲ့ပတ်သက်ပြီးမကြသေးခင်ရက်ပိုင်းကကူညီကယ်ဆယ်ရေးတွေလုပ်ပေးခဲ့တဲ့ကိုဖိုးခွားကိုမြမဆန်တော်ချင်းကြတာပလေးနေညတကောင်ကျော်အချိန်မှာဆက်သွယ်မေးမြန်းစဉ်သူကအခုလိုစပြောပါတယ
်ကျွန်တော်တို့ရောက်ခဲ့လာကသူကတောင်ကြီးကျလို့လေရေပါသွားတယ်ပေါ့သူကတောင်ပေါ်မှာတည်ထားတဲ့ညီတောင်ကြီးမှာတည်ထားတဲ့ရွာလေးတွေကပြင်လာပေါ့ရေလေးလေးကကောလေးလို့လို့တော့ပြောချင်နေမှာမဟုတ်ဘူးသူကဒီကတဲ့ဆက်လေးနေတာကမိုးတီးတဲ့ရွာတုံးလေးရေကျတယ်တောင်ကြီးကျတယ်ကျတော့အဲ့မှာနေတဲ့ရွာရဲ့ရွာအိမ်ပါသွားတယ်ပေါ့ပါရတော့လူရှိရလို့ပြေရတာဟုတ်ကဲ့ဒီရပါသွားတာ
အိမ်တွေပါသွားရဲ့ဆိုတော့ဘယ်နဲ့အိမ်လောက်ပါသွားလဲရှင
်အိမ်ကဟိုလေးအိမ်ပါသွားတယ်ကလေးအိမ်ပါသွားတော့အိမ်တွေကနှစ်အောင်လောက်ဒီလိုကရှိတယ်ပါလူရပါသွားညကြီး7နာရီကျော်ကြီးကဒီတောင်ကြီးကြီးပါလာတဲ့တော့ပေါ့နော်ပါပါတယ်အဲ့မှာပြေဆုံးပြီးတော့အကုန်လုံးတော့ရှိရပေါ့ဒါပေမဲ့အလောင်းနေလို့ဒီကငါးလောင်းနဲ့တွေ့တယ်ပုံလောင်းကရှာမပြေဘူးခုရှိ
အခုဆိုရင်ပေါ့နော်ကုညီကယ်ဆယ်ရေးအခြေအနေတွေကရောဘယ်လိုရှိနေပါသလဲရှင
်ကျွန်တော်တို့မန္တလေးဘက်ကရက်ရက်ဖွယ်ရှိနေရယ်ကျွန်တော်တို့ဒီလေးဆိုရင်ကျွန်တော်တို့ပေါ့နော်ဒီကံလုံးဘက်ကနေခြေဆိုင်ကိုအိတ်အိတ်ကြည့်လို့ဒီတော့ဘေးကယ်ဆယ်ရေးအလူအဖွဲ့တွေတော့လာတယ်လာဆိုလေးနာဘွယ်တော့တော့ရှိနေတာကျွန်တော်တို့သူတို့အဲ့မှာလဲဟိုဒုက္ခရဲ့စခန်းတစ်ခုနေနေလဲဖွင့်ထားတယ်ဟိုဒီကယ်ဆယ်ရေးဒီလိုလက်ခံနေတာလေအားလုံးတော့သူတို့ရောမှာဆိုရင်အိမ်အောင်ကคนละเจอคนละเบี้ยนอกจากคือว่าคือว่ามีเรื่องค่าจะมีขึ้นเลยครับ
อโซยอนเนี่ยอ๋อกุญญีราမျိုးတော့ရောရှိနေပါသလားအဲ့ဒီဘက်မှာပေါ့
ကျွန်တော်အဲ့ဒေတာကဒေတာကရွာလာရပြီလေးကြီးတော့သူတို့ဒီဆုံးသွားတဲ့ဟိုအတွက်သူတို့ဒေတာကဟိုပေါ့เนาะသူတို့ဝင်ကြီးပေါ့เนาะဝင်ကြီးလာတယ်ပေါ့လာပြီးတော့သူခွေလာလူကြီးတွေလာဝင်ကြီးလာတယ်ပေါ့ဒါတော့တော့ပြအဲ့ဒီလေးတွေတော့မတောင်းကိုကြီးတဲ့သူတို့ကွန်ဒွားတကြိမ်ရရှိရတဲ့အဲ့လိုပဲပြောရတယ်ဟုတ်
ဟုတ်ကဲ့အခုပေါ့နော်ကုညီကယ်ဆယ်ရေးတွေရောဟိုထိရောက်မှုတွေရောရှိနေပါသလားလို
့ကုညီကယ်ဆယ်ရေးနေလားဒီလိုကဒီလိုစီမံချက်စာရင်းအောင်ခုမှာပေါ့နော်ဒီလိုအဲခြေရတာတော့အိမ်ကြီးရမိသားစုတွေရဲ့မဟုတ်တော့ဒီဟိုဘယ်ဆိုလို့ခုနပြောတဲ့ဒီလက်ဖက်ကိုကြည့်တဲ့လာပြီးရဲ့ PC လက်ခံနဲ့ဟိုကယ်ဆယ်ရေးစကမ်းပုံနဲ့ဒီလိုဖွင့်ထားလိုက်တာဟုတ
်ဟုတ်ကဲ့
ကျွန်တော်လည်းအဲ့မှာသွားနေတယ်ဒါပေမဲ့ကျွန်တော်တို့ကတော့သူကသူကလည်းစကမ်းမှာသူကခုနကပြောနေတာအချိန်ပိုင်းနဲ့သူကဖွင့်ထားတဲ့ဟာပေါ့ဒါပေမဲ့ကျွန်တော်လည်းအဲ့ကြောပြီးနေကျွန်တော်တို့ကအရက်ဖက်အဖွဲ့ကြီးလေ
ဒီ
ကဖွဲ့ကြီးရဲ့နောက်တော့ဒီကင်းဒီနေတာအနေနဲ့ဒီကနေဒီကိစ္စကလည်းဒီဒီရတယ်ကျွန်တော်ကကိုယ်တိုင်အဲ့ခုနကပြောတဲ့ဒီလိုပါလေကျွန်တော်ကိုယ်တိုင်လည်းလူသားလေးလေဆန်းနေလို့ခုနကပြောရယ်နော်ဒီတည်ဆင်းသွားတဲ့ဒီလေးလေးပြန်လူသားခဲ့ရတယ်ဟုတ်ဒီစီးပါရအောင်နော်ဒီသားတွေပေါ့နော်လူသားတွေလေးဟုတ်
ဟုတ်ကဲ့ပါ အခုလိုကိုဖိုးခွားကိုမေးမြန်းစင်မှာပဲအခုလိုဖြေကြားခဲ့တာဖြစ်ပါတယ်မြန်မာနိုင်ငံတဝန်းရေးကြီးနေတဲ့တရင်ပြီးမှာတော့တော်ရရှင်တွေနားဆင်ရမှာတော့ UNHCR ရဲ့အထူးတန်တမန် Angelina Jolie ရဲ့ခီးစဉ်ကိုနားဆင်ရမှာပါကုလသမဂ္ဂမဟာမင်းကြီးရုံးရဲ့အထူးတန်တမန်တရုတ်ဆောင် Angelina Jolie ရဲ့ဒုတိယနှစ်ခီးစဉ်မှာတော့ကချင်ပြည်နယ်မြစ်ကျနားမြို့ကဂျမ်မိုင်ကောင်ဒုက္ခသည်စခန်းကိုတွားရောက်ခဲ့ပြီးအခြေအနေတွေကိုလေ့လာခဲ့ပါတယ်။ညနေပိုင်းမှာတော့အမျိုးသမီးအရေးလူအခွင့်အရေးဆောင်ရွက်နေတဲ့အရက်ဘတ်အဖွဲ့အစည်းတွေနဲ့လည်းတွေ့ဆုံခဲ့ပါတယ်။အပြည့်အစုံကိုတော့ VOA သတင်းထောက်မတိန်ကြီးလင်းကပြောပြပေးမှာပါရှင်
။ဟုတ်ကဲ့ပါရှင်။ပြည်တွင်းဆစ်ဆောင်ဒုက္ခသည်တွေနဲ့လိင်ကျန်းဖတ်မှုဆိုင်ရာကိစ္စတွေအတွက်မြန်မာနိုင်ငံမှာရောက်ရှိနေတဲ့ကုလသမဂ္ဂမဟာမင်းကြီးရုံးရဲ့အထူးတန်တမန်တရုတ်ဆောင်အန်ဂျလီနာဂျိုလီပေထားမြစ်ကြီးနားမြို့ကအမျိုးသမီးအရေးနဲ့လူအခွင့်အရေးဆောင်ရွက်နေတဲ့အရက်ဖက်အဖွဲ့အစည်းတွေကိုတွေ့ဆုံခဲ့ပါတယ်။ဒီအရက်ဖက်အဖွဲ့အစည်းတွေကနေလက်ရှိစစ်ဖြစ်ပွားရာဒေသတွေကအမျိုးသမီးတွေရဲ့အခြေအနေတွေကိုလေ့လာပြီးအတက်နိုင်ဆုံးကူညီသွားဖို့ပြောခဲ့တယ်လို့ဒီတွေ့ဆုံပွဲကိုတက်ရောက်ခဲ့တဲ့ကချင်အမျိုးသမီးအစည်းအရုံးကမရန်ဂျာဆိုင်ခေါင်ကအခုလိုပြောပါဗျ။အဲ့
ဒါကိုကြည့်ရင်ဒီအခြေအနေတွေကိုသူယူပြီးတော့ဒါတွေ record တော့ပြီးသူကမှသွားပြီးတော့ဒါစာရင်းတူပြန်ရေးမယ်အဲ့ဒီစာရင်းကိုလည်းအားလုံးကိုဖြန့်ဝေမယ်ပေါ့။ကျောင်းဝင်ပြီးတော့အခုဒီလိုမျိုးဖြစ်ဖြစ်တဲ့အကြောင်းအရာတွေကိုအားလုံးအနေနဲ့ဟိုကာဗတ်ဖြစ်အောင်ဒါအမျိုးသမီးတွေအတွက်ကာဗတ်ပေးနိုင်အောင်နောက်ပြီးတော့အခုလူနာနေတဲ့အရာတွေလည်းချိန်ရောက်တော့အောင်အားလုံးကတော့ဟိုတက်တက်ဆိုတာနေဝင်ပြီးတော့ကျိုးပန်းသွားရအောင်ဆိုပြီးတော့သူကလည်းအားလုံးကိုကျိုးစားနေနောက်ပြီးတော့မစ်ဖီပတ်တဲ့ရာပတ်တဲ့ကျောင်းတွေကိုလည်းဒီကျောင်းရဲ့ချင်းရတွေကိုသူလည်းဆက်လက်ပြီးတော့သူနေလည်းပြင်အောင်ဒီကလည်းလုပ်မယ်ဆိုပြီးတော့အဲ့လိုပြောသွားပါတယ်
ညနေ6နာရီခွဲမှာစတင်ခဲ့တဲ့ဒီတွေ့ဆုံပွဲမှာမရန်ဂျာဆိုင်ခေါင်ကတော့အမျိုးသမီးတွေအပေါ်လိင်ပိုင်းဆိုင်ရာအကြမ်းဖက်မှုနဲ့လူကုန်ကူးမှုအကြောင်းတွေကိုတင်ပြခဲ့တယ်လို့ပြောပါတယ်
။ဟိုကေယုအီရီယာမှာဒီမှာလည်းအမျိုးသမီးတွေပတ်သက်ပြီးတော့အနည်းငယ်ချင်းကြော်လုပ်ခဲ့တယ်ဆိုတော့အဲ့မှာဖြစ်ဖြစ်သွားတဲ့အကြောင်းချင်းညာအဲ့ဒါတွေကိုအထူးကဒီမှာမြင်တွေ့ရတဲ့အရာတွေပေါ့နော်အဲ့ဒါတွေကိုဒါအထူးချင်းအကြောင်းညာတွေဒီမှာပြန်နားလည်အောင်ပေါ့အဲ့ဒါတွေ case တွေကို case တွေကိုတော့ပြန်လုပ်ပြောပြတယ်အဲ့ဒါကအဲ့ဒါ sexual violence နဲ့ပတ်သက်ပြီးတော့နောက်ထပ် human rights ဟိုပေါ့ trafficking issues နဲ့ပတ်သက်ပြီးတော့လည်းဖြစ်နေတဲ့အကြောင်းအရာတွေပေါ့ဘယ်လိုဘယ်လိုဆိုရတဲ့ trafficking issues တွေဘာကြောင့်ဘယ်လိုဖြစ်နေတော့ဒီကဟာတွေပြီးတော့ကျွန်တော်တို့ကစုပြရတဲ့အမြင်ထားတွေဒီဖြစ်ဖြစ်တဲ့အကြောင်းအရာတွေပြီးတော့ကျွန်တော်တို့တွေ့ကြုံခံစားရတဲ့အခက်အခဲတွေပေါ့နော်ဒီအရာတွေကိုတစ်ခုချင်းတစ်ခုသူနားလည်အောင်ဖြစ်ပြခဲ့တယ်
ညနေ2နာရီခန့်မှာနေပြည်တော်ကနေမြစ်ကြီးနားမြို့ကိုရောက်ရှိခဲ့တဲ့ Mrs. Jolie Pitt ဟာညနေပိုင်းမှာဂျမိုင်းခေါင်ဒုက္ခသည်စခန်းကိုလည်းသွားရောက်လည်လာခဲ့ပါသေးတယ်။ဒုက္ခသည်စခန်းအတွင်းမှာတော့2012ခုနှစ်တုန်းကအစိုးရရဲ့ဖမ်းဆီးထိန်းသိမ်းခြင်းခံခဲ့ရတဲ့ဥပရန်ရှောင်ရဲ့ဇနီးအပါအဝင်အမျိုးသမီး3ဦးနဲ့တွေ့ဆုံစကားပြောခဲ့တယ်လို့စခန်းမှာနေထိုင်သူမထူးလုံကပြောပြပါဗျာ။ဟောဒီမှာ
မေးရပေါ့နော်။ဒါလည်းပြောလဲဒါလည်းမေးတယ်ဆိုတော့အော်ဖာအဖွားကအစ်လေးအရင်ကြီးနေပေါ့နော်ဒီမှာဘလို့ဘသူပြုစုလဲပေါ့ဆနစ်ရှိပြီလဲသာသမီတနည်းရှိလဲပေါ့ဘလို့ဒုက္ခမျိုးတွေကြုံတွေ့ရလဲပေါ့အဲ့လိုမျိုးတွေမေးတာဒီတော့လဲ
ကုလသမဂ္ဂမဟာမင်းကြီးရုံးရဲ့အထူးတန်တမန်အဖြစ်မြန်မာနိုင်ငံကိုရောက်ရှိနေတဲ့ဟောလိဝုဒ်သရုပ်ဆောင်အန်ဂျလီနာဂျိုလီပစ်ဟာဇူလိုင်လ29ရက်နေ့ညနေမှာရခိုင်ပြည်နယ်စစ်တွေမျိုးကိုသွားဖို့အစီအစဉ်ရှိခဲ့ပေမဲ့ရာသီဥတုဆိုးရွားပြီးလေရင်မစင်နိုင်တာကြောင့်မသွားခဲ့နိုင်ပါဘူးဇူလိုင်လ31ရက်နေ့မှာတော့ကချင်ပြည်နယ်ဝန်ကြီးချုပ်နဲ့တွေ့ဆုံဖို့စီစဉ်ထားတယ်လို့သိရပါတယ်ရှင်
။မတင်ကြီးလင်းပြပြသွားတာပါ။အခုတော့လာမယ့်စနေညတိုင်းရိုင်လေးလိုင်းအစီအစဉ်မှာဘယ်အကြောင်းအရာတွေဆွေးနွေးကြမလဲဆိုတာကိုမိတ်ဆက်ပေးပြစီရှင
်။ဒီကောက်ပွဲအချိန်ကြီးလာတဲ့အမျှအာဏာရကျန်းခံရေးပါတီရဲ့ပြင်ဆင်မှုတွေပါတီအတွင်းလှုပ်လှုပ်ရှားရှားအားပြိုင်မှုတွေနဲ့အတူပဲအနာရပါတီနဲ့ဆွေရဆက်ဆံရေးပါတီနဲ့စစ်တပ်ဆက်ဆံရေးကိစ္စရပ်တွေပေါ်မှာလဲတုံးတက်ဝေဖန်ချက်တွေအတော်များများထွက်လာပါရယ်စစ်ဆွေရကဖွဲ့စည်းခဲ့တဲ့ကြံ့ခိုင်ရေးပါတီအနေနဲ့ဒီလာမယ့်ရွေးကောက်ပွဲမှာဘယ်လိုပုံစံမျိုးနဲ့ပေါ်ထွက်လာနိုင်မလဲအောင်နိုင်ဖို့အတွက်ကိုဘယ်လောက်ထိမျှော်လင့်စရာတွေရှိပါသလဲလာမယ့်စနေညပိုင်းတဲ့လီလိုက်အစီအစဉ်မှာဆွေးနွေးဖို့ရှိပါရယ်ပါဝင်ဆွေးနွေးမင်းများလို့တဲ့တော်ရရှင်တွေအနေနဲ့ကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကို VOA မြန်မာပိုင်းကိုကြိုတင်ပေးပို့ထားလို့ရပါရယ်ဒါမှမဟုတ်မိမိတို့ဆွေးနွေးလိုတာမိများလိုတဲ့အကြောင်းအရာတွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုတင်ပေးပို့ထားလို့လည်းရပါတယ်။ VOE မြန်မာဝိုင်းရဲ့ဖုန်းနံပါတ်က2323822554ဖြစ်ပြီးတော့အီးမေးလ်လိပ်စာကတော့ bamis@voenews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမိများကြောင့်လည်းတို့ရရှိနေကိုကြိုးပါတယ်။
စနေညတိုင်းရိုင်လေးလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ပါရရှင်။အခုတော့နောက်သတင်းတစ်ပုဒ်အနေနဲ့သောရရှင်နဲ့နားဆင်ရမှာတော့လွတ်တော်ဆိုင်ရာသတင်းဖြစ်ပါရရှင်။လ
လက်ရှိအာဏာရပါတီပြီးထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီဘက်ကကြာရပြေးနေကစလို့ကိုယ်စလဲလောင်းအမိစီရင်တွေစတင်တင်သွင်းနေပြီဖြစ်ပါတယ်။လက်ရှိပါတီဥက္ကဋ္ဌသူရဥရှေမန်းကတော့ဖြူမြို့နယ်မဲဆန္ဒနယ်မှာကိုယ်စလဲလောင်းအဖြစ်စီရင်တင်သွင်းပေးပေမဲ့တမ္ဒဥသိန်းစိန်အပါအဝင်အစိုးရအဖွဲ့ဝင်ဝင်ကြီးတချို့ကတော့ပါတီကပေးထားတဲ့မဲဆန္ဒနယ်တွေမှာဝင်ရောက်ရှင်ပြိုင်မဲမပြိုင်ဘူးဆိုတာကိုထုတ်ဖော်မပြောဆိုသေးပါဘူးရွေးကောက်ပွဲကိုစလဲလောင်းလက်ခံရက်ပိတ်ဖို့တည်င်းတပတ်တာလိုတော့တဲ့အချိန်မှာအတိုက်အခံအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဘက်ကတော့ကိုစလဲလောင်းတွေမတင်သွင်းနိုင်သေးတဲ့အခြေအနေမှာရှိနေပါတယ်လက်လာမဲ့ရွေးကောက်ပွဲအတွက်ကိုစလဲလောင်းတင်သွင်းမဲ့အခြေအနေကိုတော့မတိန်ကြီးထိုက်ကစူးစီးတင်ပြထားပါတယ်ရှင်
လက်ရှိအာဏာရပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီဘက်ကကြာသပတေးနေ့ကစလို့နိုင်ငံတော်ဝန်မှရှိတဲ့ပါတီရဲ့ကိုယ်စားလှယ်လောင်းစည်းရုံးတွေကိုပြည်ထောင်စုရွေးကောက်ပွဲကော်မရှင်ထံကိုစတင်တင်သွင်းနေပြီဖြစ်ပါတယ်။ကြာသပတေးနေ့မှာပဲပါတီရဲ့ဥက္ကဋ္ဌသူရဥရွှေမန်းကဖြူးမြို့မဲဆန္ဒနယ်ရဲ့ပြည်သူ့လွတ်တော်ကိုယ်စားလှယ်အဖြစ်မှတ်ပုံတင်လိုက်တာဖြစ်ပါတယ်။ဒါပေမဲ့လက်ရှိသမ္မတဦးသိန်းစိန်ကတော့ပါတီကချမှတ်ပေးထားတဲ့မဲဆန္ဒနယ်ကနေဝင်ပြိုင်မလားမပြိုင်ဘူးလားဆိုတာကိုအတိအကျမပြောသေးပါဘူး။ပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီရန်ကုန်တိုင်းဒေသကြီးရဲ့အတွင်းရေးမှူးဦးတာဝင်းကလက်ရှိကိုယ်စားလှယ်လောင်းအမည်စင်တင်သွင်းနေမှုအခြေအနေတွေကိုအခုလိုပြောပြပါဗျ
။ဒီနေ့ကစပြီးတော့မှပြည်နယ်တိုင်းလိုက်တင်သွင်းတာပေါ့နော်။ဒီကျလို့တဲ့ဆိုရန်ကုန်တိုင်းကတော့သုံးဖို့နှစ်ပုံလောက်ပြီးသွားတာပေါ့နော်။အခြားပြည်နယ်တိုင်းတွေကလည်းအဲလိုဒီနေ့ကစပြီးတော့မှ၄ရက်နေ့ကိုအပြတ်နိုင်ဆုံးနောက်ဆုံးစပြီးတော့တင်သွင်းလို့ဆိုပြီးတော့မှလမ်းညွှန်ထားတယ်။ကျိုးလေစာကြည့်စာလေးတွေနဲ့ဟိုနောင်လေးပါလေးတွေလည်းစီကောင်းရှိမှာပေါ့အတန်းနိုင်ဆုံးတော့၄ရက်နေ့ပြီအောင်စီစဉ်ခံရတဲ့အတွက်လေဒီ၄ရက်ချင်းမှာပြီအောင်တော့လုပ်ကြမယ်တဘောပါပဲကျွန်တော်တို့ကငန်းလေးတချင်ရွေးကောက်ပွဲရှိမယ်ဆိုတာတည်ပြီးသားပဲလေတည်ပြီးသားပြည့်တဲ့ကျွန်တော်တို့ဆိုလို့ရှိရင်2023ဒီဇင်ဘာလရက်ကိုယ်စားလှယ်လောင်းရတာပေါ့နော်ပါတီရဲ့တင်ကြားချက်ပေါ်မှာရာသားပြီးတော့ဆင်းဆင်းတင်ပြပြီးတော့မှထားခဲ့တာပေါ့နော်ကျွန်တော်တို့သမလာကြီးရဲ့အရင်ကတည်းက2010တုန်းကမဲဆန္ဒနယ်မြေပေါ့လေသဘူတိတိမြို့နယ်ပေါ့နော်အဲအဲ့ဒီမှာကျွန်တော်တို့အခုဒီရုံးသမလာကြီးတဲ့နေရာပေးထားတာပေါ့နေရာပေးထားတယ်ဒီတိုင်းပဲခြံထားတယ်သမလာကြီးဘက်ကထုံးပြဖို့ပဲရှိပါတယ်လို့သူပြောပါတယ်
ပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီဘက်ကကိုယ်စားလှယ်လောင်းအမည်စင်ထုတ်ပြန်ချက်တွေမှာလက်ရှိအစိုးရအဖွဲ့ဝင်ဝင်ကြီးတွေစစ်တပ်မှာတာဝန်ထမ်းဆောင်စေအရာရှိကြီးတွေလည်းပါဝင်ပါတယ်ဒါပေမဲ့လက်ရှိသမ္မတရုံးဝင်ကြီးတွေဖြစ်တဲ့ဦးအောင်မင်းနဲ့ဦးစိုးသိန်းတို့ကတော့ပါတီကပေးထားတဲ့မဲဆန္ဒနယ်ကဝင်ပြိုင်ဖို့မတိမချာဖြစ်နေသေးပါအဓိကအတိုက်အခံမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဘက်ကလည်းအခုအချိန်ထိပါတီရဲ့ကိုယ်စားလှယ်လောင်းတွေကိုစီစစ်နေသေးဖြစ်ပြီးထုတ်ပြန်နိုင်ခြင်းမရှိသေးပါဘူးပြည်ထောင်စုရွေးကောက်ပွဲကော်မရှင်ရဲ့စည်းရင်းတွေအရတော့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်ကကော်မှုမျိုးမဲဆန္ဒနယ်ရဲ့ပြည်သူ့လွတ်တော်ကိုယ်စားလှယ်နောက်ဒေါက်တာအောင်မိုးညိုကတော့ပွင့်ဖြူမဲဆန္ဒနယ်ရဲ့တိုင်းဒေသကြီးလွတ်တော်ကိုယ်စားလှယ်လောင်းအဖြစ်အမည်စင်းရင်တင်တင်ထားပြီးဖြစ်ပါတယ်။လွတ်တော်ကိုယ်စားလှယ်လောင်းအမည်စင်းတွေကိုတော့ဩဂုတ်လ၈ရက်နေ့နောက်ဆုံးထားပေးသွင်းရမှာပါ။ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဘက်ကတော့လမ်းမဲ့ရွေးကောက်ပွဲအတွက်အခိုင်အမာပြင်ဆင်ထားတယ်လို့ရွေးကောက်ပွဲကော်မရှင်အဖွဲ့ဝင်ဦးမြင့်နိုင်ကပြောပါဗျ။ဟိ
ုမဲဆင်းကလည်းကျွန်တော်တို့ကမဲဆင်းကအခြေခံမဲဆင်းကိုဟိုဒီအပြည့်ကျွန်တော်တို့အပြည့်တမဲနေကြတာလည်းတခါထပ်ထုံးပါဘူးအဲ့ဒါလည်းကျွန်တော်ကလည်းကျွန်တော်လုံငန်းစီကတော့ဆောက်အဲ့ဒါလည်းတလန်းသွားနေပါလေရုပ်ကဘူဒီကိုယ်စလန်းနေစီစီဖို့ကလည်းသူကလည်းဘယ်နေ့နောက်ဆုံးထားမယ်ဘယ်နေ့စီစီရမယ်ဆိုတာလည်းပဲရက်တည်းကတမပြီးတာဘူးသူ့ရဲ့နဲ့သူလုတ်သွားမှာပါလေဟိုအခုတော့အားလုံးပြင်ဆင်ထားပါတယ်ကျွန်တော်တို့တော့ခိုင်ပါပါလေမပေါင်းစုံပါပဲကျွန်တော်တို့ဒေါ်ရတော့ပြင်ဆင်ထားပြီးသားပါ
လက်ရှိမှာတော့မြန်မာနိုင်ငံအထက်ပိုင်းတလွှမ်းမှာရေဘေးဒုက္ခကိုစိုးစိုးဝါဝါရင်ဆိုင်နေကြရတာမို့မဲယုံတွေဖွင့်လှစ်ဖို့နောက်စီးစစ်နေရာဆဲဖြစ်တဲ့မဲဆန္ဒရှင်စည်ရင်းတွေအရေးမှာလဲစိုးရိမ်စရာရှိပေမဲ့ရွေးကောက်ပွဲကော်မရှင်ဘက်ကတော့နိုဝင်ဘာလ၈ရက်နေ့မတိုင်ခင်အခြေအနေတွေပုံမှန်ပြန်ဖြစ်သွားမယ်လို့မျှော်လင့်တဲ့အကြောင်းပြောထားပါတယ်။ဇူလိုင်လ29ရက်နေ့အထိရွေးကောက်ပွဲကော်မရှင်ထံကိုတင်သွင်းထားတဲ့လွှတ်တော်အမှတ်225ဦးရဲ့စည်ရင်းတွေကိုလည်းပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကထုတ်ပြန်ထားပြီးဖြစ်ပါတယ်ရှင်
။မတင်ကြီးထိုက်ပြောပြသွားတာပါ။မကြာခင်မှာထုတ်လွှင့်မဲ့ဒုတိယပိုင်းနိုင်ငံရေးဝက်အစီအစဉ်မှာတော့ American Indian သုံးအင်္ဂလိပ်စာသင်ခန်းစာပို့ချချက်စာရာတွေ၊ကျမ်းမာရေးအစီအစဉ်နဲ့အတူတိုင်းရင်းသတင်းလွှာအစီအစဉ်ကိုနားဆင်ရမှာပါရှင်။
VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီး ဒီစီစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့၈နာရီကနေ၉နာရီထိတစ်ချိန်နေ့လယ်၁၂နာရီကနေနေ့ခင်း၁နာရီထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း၆နာရီခွဲကနေ၇နာရီထိအစီအစဉ်ကိုလိုင်းတူ16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း၉နာရီကနေ10နာရီထိအစီအစဉ်ကိုတော့လိုင်းတူ24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာမနက်ခင်ဗျာတို့ရှင်များရှင် VOA American အတန်ကတောက်ကြနေမနက်အတန်လွင့်အစီအစဉ်တွေကိုဆက်လက်အတန်ထုတ်လွှင့်နေပါတယ်။အခုဒုတိယပိုင်းအစီအစဉ်တွေကိုလက်ရှိထုတ်လွှင့်ပေးနေတဲ့ line တို့မီတာ30 40 50လိုင်းလက်မီတာ190တို့ကပါတိုးချက်ထုတ်လွှင့်နေရဖြစ်ပါတယ်။အခုဒုတိယပိုင်းနိုင်ဝက်အစီအစဉ်မှာတော့ American Indian တို့အင်္ဂလိပ်စာသင်ခန်းစာပို့ချချက်အပတ်စဉ်ကဏ္ဍတွေဖြစ်တဲ့ကျမ်းမာရေးအစီအစဉ်နဲ့တူတိုင်းရင်တွင်းလာမှာတော့ရွေးကောက်ပွဲအပေါ်တိုင်းရင်သားပါတီတွေဘက်ကအမြင်ဘယ်လိုရှိနေပါသလဲရှင်။
ထဲတော့ဒီအောင်စုဖြစ်လာဖို့ကိုဖွဲ့စည်းပုံကိုပြင်ဖို့အဓိကထားပါတယ်ဖွဲ့စည်းပုံပြင်တယ်ဆိုတဲ့နေရာမှာလည်းကျွန်တော်တို့ကပြင်လို့မျိုးကိုအခြေခံပြီးတော့ပြင်ဖို့အဲ့ဒါကျွန်တော်တို့က
ဒိုင်းနာဒေတာတွေကပြောပြချက်တွေကိုနားဆင်ရဖို့ရှိပါတယ်အခုအရင်ဆုံးတော့လလတန်းတင်ဆက်တဲ့ American Indian တို့အင်္ဂလိပ်စာသင်ခန်းစာကိုတင်ဆက်မှာဖြစ်ပါတယ်ရှင်
ဒီကိရမနဲ့တင်ပြမယ် idiom အသုံးက
all over but the shouting
ဖြစ်ပါလေစာလုံးပေါင်းက a l l all ကအလုံး o v e r over ကကုန်လွန်သွားတာပြီးဆုံးသွားတာကျော်သွားတာ b u t but ကဒါပေမဲ့ t h e the s h o u t i n g shouting က or hit တာဆိုတော့စကွိုက်ထုံရဲ့တရိုက်ထေပဲကအားလုံးတော့ကြော်လွန်သွားပြီးအော်ရာပဲကြံနေတော့တယ်ဆိုတာပါပဲဒီအဆုံးကတော့အားကစားပွဲကနေဆင်းသက်လာတာပါအားကစားပြိုင်ပွဲမှာပွဲကမပြီးသေးပေမဲ့လို့လေဘယ်အသင်းကနိုင်မယ်ဆိုတာကိုအပြတ်တည်နေပြီးပြီးဒါပေမဲ့လို့ပရိသတ်ရဲ့ဩဘာသံကတော့ကြံနေသေးတယ်ဆိုတာကိုညှိနှွမ်းတာဖြစ်ပါတယ် idiom အသေးပဲကတော့အဖြေပဲလို့ထွက်မလဲဆိုတာကိုသိနေပြီးတဲ့သဘောကိုဆလိုတာဖြစ်ပါတယ်ဒီသုံးနဲ့ပတ်သက်လို့ George Crew ပြီးတဲ့ဥမာကိုနားဆင်ကြည့်ကြရအောင
် The home team is very strong and has good teamwork so it's all over but the shouting they will win this match
အင်္ဂန်တင်းကသိအားကောင်းပြီးအသင်းသားတွေအချင်းချင်းကြားလဲအပြေးအယူကကောင်းတယ်လीဒါကြောင့်ဒီပွဲမှာသူတို့ကနိုင်မှာတည်ကြတာကြိုးပြီးတော့အပြေထွက်နေပါပြီဗျာလို့ဒီပေရပါတယ်ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် The home team is very strong and has good teamwork so it's all over but the shouting they will win this match
အပြေဘယ်လိုထွက်မယ်ဆိုတာကိုကြိုတင်ပြီးတော့အတိအကျပြောနိုင်ပြီဆိုရင် idiom အသုံးအရာဘယ်လိုပြောမလဲ
all overBut the shouting.
တို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီကနေ့မနေ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်။ American Indian တို့အင်္ဂလိပ်စာသင်ခန်းစာတွေကိုဒေါ်လာတန
်ဒီလိုမဟုတ်ဘူး။အခက်တရားနဲ့တရားလုံးဖြစ်နေတယ်မယ်။နှလုံးခုံလုံး80 90အောက်မှာတွေ့ရတယ်။အဲ့ဒါလေးတွေကကျွန်တော် perfect ဖြစ်တာမျိုးဖြစ်တာပေါ့။နောက်လူနာကိုကျွန်တော်တို့ဆရာလေးဖွင့်ပြလိုက်တယ်ဆရာလေးကအလယ်မှာဖြူနေတယ်ထူတဲ့ပြေပေါ့เนาะအမေဖြူနေတာမျိုးတွေ့တယ်ဥပဒေလည်းနီးနေဒါဆိုကျွန်တော်တိုက်ခိုက်ပြီဒါမရရှိဘူးဒါဆိုကျွန်တော်အဖျားကလည်းတပတ်တည်းကြော်နေပြီတပတ်တည်းချိန်တတ်နေပြီဒီမှတ်မှလည်းဆက်ပြောက်ခွေနေရတယ်ဆိုရင်တော့ကျွန်တော်တိုက်ခိုက်လို့ဆွဆွလိုက်ပြီအထူးသဖြင့်ဆရာမေးကြည့်တာကတော့သူကနှလုံးခုန်ဆုံးကြည့်လိုက်တယ်နှလုံးခုန်ဆုံးကမမြန်တော့ဘူးနှေးလာပြီဆိုရင်တော့ပါမန်ဆေးတွေပြေးနေတယ်လေတုံးရမှုဆိုတော့စပြီးတော့ဒီဒုတိယပတ်မှာတွေ့ရတယ်ရှိရပြီပေါ့လေအဲ့တော့အဓိကကတော့ဒီလက္ခဏာတွေဟာဒုတိယပတ်မှာကျွန်တော်မထိမ့်သိငိုင်တတိယပတ်မှာတိုက်ဖက်ကဥရောငမ်းများလို့ပြောထားတာဥမာအနာလေးပေါ့လေဒီအနာလေးကြီးခါးနေပြီးတော့ပေါက်ထွက်သွားပြီးတော့ဒီပေါက်တာပေါ့နော်အဲ့ဒါကအင်မတန်လို့အသက်အန္တရာယ်ချနိုင်တယ်နောက်တစ်ခုကဒီတက်ဖက်ပိုးကစိုင်းဥဒန်းချောင်းနဲ့ကနေပြီးတော့ပြေးရောဝင်သွားပြီးတော့ဒုတိယချက်တဲ့လက္ခဏာရှိတယ်အဲ့ကြောင့်တိုက်ဖက်ကြောင့်နှလုံးရောင်နိုင်တယ်ဆုတ်ရောင်နိုင်တယ်နောက်ရိုးရင်းချင်းပြေးတာရောင်နိုင်တယ်ပေါ့လေအဲ့ကြောင့်တက်ဖက်ဖြစ်ပြီးဆိုတော့ပေါ့နေတော့မရတော့ဘူးအဓိကတော့ bacteria ကြောင့်ဖြစ်တယ်ဆိုတော့အဲ့ဒီကအစီအစဉ်ဖြစ်ပြီးတော့ပြေ ီးဖို့လိုရပါ့
ဟုတ်ကဲ့ဆရာအဲ့ဒီတော့ဆရာဒီနေရာမှာခုနက
ဟုတ်ကဲ့ခင်ဗျ
ဒီစူးစူးဝါးဝါပေါ့နော်နောက်ဆက်တွဲအဆင့်တွေမဖြစ်ခင်မှာကုသနိုင်အောင်ပေါ့နော်အဲ့ဒါအရေးကြီးတာပါဆရာနော်ခုနလက္ခဏာတွေသိထားပြီးတော့
မှန်ပါတယ်ကျွန်တော်တပတ်ကြော်ပြီးဆိုကျွန်တော်တို့တွေးနေပါတယ်ဆရာတော်မယ်ဆက်ဆက်လို့ဒီကလာပြီးဆိုရင်ဆက်ဆက်ကျပတ်သက်တဲ့ပရိသတ်ပါစီတွေကိုထိုးစီရောတောက်စီရောကျွန်တော်တင်ရလို့တာပေါ့အခါကလေးကျကျွန်တော်ပလင်းနဲ့ခြေပြီးတော့6နာရီကျတင်ရတာကိုကျွန်တော်သိကြပါတယ်ရှိုံနဲ့တက်ရနိုင်တယ်ဒီကတတိယအပတ်ထင်မှာတော့ဥပောက်သွားနိုင်တယ်ကိုယ်စီတက်နိုင်တယ်နောက်လုံးလေးထိခိုက်နိုင်တယ်ဒါကိုကာဝေဖို့တဲ့ဒုတိယအပတ်လမှာထိရအောင်ပြုဖို့လိုပါတယ
်ဟုတ်ကဲ့ဆရာအခုလိုဒီဖြစ်လာတဲ့ချိန်မှာကုသမှုလောက်တာကတော့ဒီဒုတိယအပတ်မှာလက္ခဏာလေးကိုအသေးချာသိပြီးတော့အမြန်လောက်ဖို့လိုတာပါဆရာเนาะတစ်ချိန်တည်းမှာပဲဆရာကြီးကာကွယ်နိုင်တဲ့အနေအထားမျိုးရော
အများစုကတော့ဒီခုနကကျွန်တော်အစာအနေရှိနေကြတယ်ကုသတာဟိုတက်တက်ယောဂရှိတဲ့လူကဒီမဆင်ဆက်လိုက်တယ်အဲ့မဆင်ဆက်နိုင်တဲ့လက်ကမကြမ်းဘူးပြီးတော့ဒီမဆင်နေလို့အဲ့ဒီမှာတုံးနေတဲ့ဓာတ်ရောစာတုံးတာမျိုးတွေရှိတဲ့ပေါ့အဲ့တော့လက်လက်ဆက်ဆက်ရွက်ဒီစားတော့မှန်တယ်ဒေချာမစီးကြောလိုက်ရင်တက်ဖိတ်ပုံဝင်လာနေတာပေါ့အသိစားတယ်ပေါ့နော်အများစုကခရီးတွေအတုပ်တွေပေါ့အထင်ငယ်ငားတွေဒါတွေကိုကျွန်တော်တုပ်စားတယ်မပြည့်ရက်ကျင်စားတယ်ဒါတွေကတက်ဖိတ်ဖြစ်စီတဲ့အလားအလာတွေတော့ ice cream ဆိုပြီးတော့ non လို့ရနေပြီးတော့အဲ့ဒီ ice cream ကကျွန်တော်ဆိုတဲ့ immediate တက်ဖိတ်ဖြစ်စီရေးဆိုပြီးကျွန်တော်ပြောကြတာပေါ့နော်အဲ့တော့ကျွန်တော်ကြက်ဥပေးဥပေါ့မကြက်ဒီကြက်စားတယ်ဆိုလို့ရှိရင်တက်ဖက်ဖြစ်တယ်။နောက်လူတွေအိမ်တွေမှာရှိတဲ့အိမ်ညောင်တွေကင်တယ်ဆိုအိမ်ညောင်တွေမှာလည်းဒီတက်ဖက်ကိုရှိနေတယ်ပေါ့။အဲ့ဒါကြောင့်ဒါမျိုးကင်တွေတာခုကအစားတောင်ပတ်တတ်လာကြရင်လက်ကိုသိချစင်တာသိလို့လိုတယ်။စားတော့တဲ့အစားအစာတွေကလည်းကျွန်တော်ကြက်ပြီးတော့နော်။အဲ့ဒီသိချရေးစီးတန့်ဆုံးပြီးတော့စားဖို့လိုတယ်ပေါ့။ဒီတက်ဖက်ပိုးကကိုယ်ခန္ဓာထဲမှာကြက်သွားလို့မဲ့တစ်ခါကြက်သေးသေးချင်းမှာသွားဖုံးနေပြီးတော့အဲ့ဒီသူကစွန့်ထုတ်တဲ့မစင်ကနေဒီပတ်လုံးတစ်ခါလည်းနောက်လူတွေကူးနေတာမျိုးရှိတယ်။သူကတော့တက်ဖက်လက္ခဏာပျောက်သွားပြီပေါ့လေ။ဒါကြောင့်ကျွန်တော်ကဒီလူမဆင်ကိုကျွန်တော်တန်တန်ကြဲအိမ်သားထွက်တိုင်းသတိစင်ကြအောင်ထားရမယ်ပြီးကြအဝတ်ထားရမယ်နောက်ဆိုကျွန်တော်နောက်ဆက်ပြီးတရားကိုတစ်ဖက်မကူးဆက်နိုင်အောင်ကာကွယ်ရပါမယ်ပါလေ
ဟုတ်ကဲ့ဆရာအခုလိုဒီပြင်းထန်တဲ့တိုက်ဖက်ယောဂါနဲ့ပတ်သက်ပြီးတော့ကြိုတင်သိပြီးတော့ပေါ့နော်လက္ခဏာတွေကိုသတိထားပြီးတော့အမြန်ဒီကုသမှုခံယူတာပြင်အခုလိုကာကွယ်မှုလုပ်နိုင်တာအတွေ့တစုံတရာတော့ဆရာရဲ့ဒီသိဆုံးမှုအားကိုတော့ကျွန်တော်တို့ short channel နဲ့နေထားရှိတာပါဆရာเนาะအရင်နှစ်တည်းနဲ့ရှင်းလိုက်လို့ရှိရင
်ကမ္ဘာကျန်းမာရေးကိုတက်ချတာပေါ့ကမ္ဘာလုံးတက်ဆက်ရောတာခံစားတာတစ်နှစ်တစ်နှစ်ကိုဆက်တပန်းအောင်ပြောတယ်အဲ့ထက်ကမသိတော့ပြည်တယ်လို့ပြောတယ်ကမ္ဘာနိုင်ငံမှာလည်းတက်ဆက်ကိုချိတိကျတော့မကုလိုက်လို့ပြီးသွားလို့ရှိတယ်ပြည်တယ်တက်ဆက်ကကျွန်တော် social fee ပြည်ရင်ပထမအပတ်ဒုတိယအပတ်ထဲမှာကျွန်တော်အသက်ကြီးပြီးတော့ကျွန်တော်ကုနိုင်တဲ့နေရာမှာရှိတယ်အဲ့လိုမဟုတ်ဖ ೇನೆ ဟိုတက်ရောင်ကစီးွားလေးတောက်လိုက်မတောက်လိုက်ပေါ့အဲ့လိုလုပ်ရင်လုံးပတ်လေးပတ်မှအကျံပြဆိုးရင်နေတယ်အဲ့လိုနဲ့ကျွန်တော်ပြည့်ပြည့်ပြည့်ပြည့်ရှိပါတယ်ဒါကြောင့်ဖြားပြီးတပတ်လောက်ဆိုရင်တော့ဆရာဝန်တွေဒီချာပြပါပြီးဆစ်တင်တာဆစ်ပါစီးွားလေးကိုပတ်လိုက်အောင်တောက်ပါစောင့်ကြည့်ပါစီးုံတင်လို့ရင်တင်လို့ရပါတယ်တိုက်ဖိုက်တိုင်းကျွန်တော်စီးုံတင်ရမယ်လို့မဟုတ်ဘူးပေါ့ဒါပေမဲ့၃ပတ်လောက်မှချာမကြတော့ဘူးသူစစ်တဲ့လက္ခဏာရှိပြီးဆိုတော့အသက်လူရမယ်နေတာဖြစ်ပြီးအဲ့ဒီမတိုင်ရင်လည်းရှိရောက်ဆောင်နေတဲ့ပရိသေဝါစီကိုလက်ဖိုက်တွေစမ်းတဲ့ပရိသေဝါစီပေါ်နေပါလေ။ကိုတော့ကတော့ကိုလိုဖန်ဒီကောတောက်ကြတာပေါ့လေ။အခုနောက်ပိုင်းဒီလိုမျိုးဆင်းနေအပီကလော့စီစီတွေထိုးသေးတောက်သေးမျိုးစုံပေါ်လာပါလေ။ဟိုနည်းနည်းလေးရက်တကြတော့တောက်လာပါလေ။ဟိုတုတ်ကွေးလိုကျွန်တော်က၃လေးရက်ပြီးလို့မရတော့ဘူး။ဒီကတကယ်ပရိသေဝါစီကိုထိထိရောက်ရောက်အဲဆုံးတစ်ပတ်၁၀ရက်တော့မှတွေးပြန်ဆက်ရမယ်။အဲ့လိုထိရောက်ပြီရှင်တော့တက်ဖိုက်ကြောင့်ဒီကတက်ပေးဆုံးမှုတွေကျွန်တော်တောက်ပေးနေပါလေ
။ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
။
ကိုဝင်းမင်းတင်ဆက်တဲ့ကျမ်းမာရေးအစီအစဉ်ကိုနားဆင်ခဲ့ရတာဖြစ်ပါတယ် VOE မြန်မာပိုင်းအစီအစဉ်ရဲ့ထုတ်လွှင့်ခဲ့တဲ့အပတ်စဉ်ကဏ္ဍတွေကို VOE Internet စာမျက်နှာမှာအလွယ်တကူဖတ်ရှုနားဆင်နိုင်ကြပါတယ်ရှင်ကျမတို့ရဲ့ website လိပ်စာကတော့ burmese.voanews.com ဖြစ်ပါတယ်အခုတော့တိုင်းရင်းသတင်းလောအလဲပါထိုင်းမြန်မာနယ်စပ်ဒေသက BNI1 တော်သားတွေကတင်ဆက်ထားပါတယ်ရှင်ပတ်စဉ်တင်ဆက်သွားမယ်တန်ရင်တည်င်းလွာကကျူဆိုပါတယ်မြန်မာနိုင်ငံတဝမ်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျွန်မကအမီပါ BNY တော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်တည်င်းလွာမှာနားဆင်ရမှာတွေကတော့တိုင်းမှာလက်နက်ကင်အဖွဲ့အတီးတီးကထိတ်ပြီးကောင်းဆောင်တွေကနေလုံခြုံရေးဆိုင်ရာပြည်내ပေါင်းစည်းခြင်းကိစ္စအတွက်ထိုင်းနိုင်ငံမှာတွေ့ဆုံဆွေးနွေးခဲ့ကြပါတယ်။
ကချင်ပြည်နယ်မှာအစိုးရတပ်နဲ့ KIA တပ်ဖွဲ့တို့အကြားဖြစ်ပွားခဲ့တဲ့တိုက်ပွဲတွေကြောင့်ဒေသခံ2000ကျော်ထွက်ပြေးတိမ်းရှောင်နေကြရတဲ့ဆိုတာနဲ့1990ရွေးကောက်ပွဲဝင်ဇိုမီဒီမိုကရေစီအဖွဲ့ချုပ်ကလည်းလာမယ့်ရွေးကောက်ပွဲမှာချင်းပြည်နယ်နဲ့စကိုင်းတိုင်းဒေသကြီးတွေမှာဝင်ရောက်ရှင်းလင်းသွားမယ့်အခြေအနေတွေအကြောင်းကိုကြားသိရမှာရှင်
ကျမကနူးပန်ပါသတင်းတွေကိုဆိုင်းမင်းနဲ့အတူတင်ဆက်သွားမှာပါတိုင်းရင်းသားအဆင့်မြင့်ညီနိုင်ရေးကိုယ်စားလှယ်အဖွဲ့ SD နဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့အသီးသီးကထိပ်သီးခေါင်းဆောင်တွေဟာထိုင်းနိုင်ငံချင်းမိုင်မြို့မှာဇူလိုင်လ26ရက်နေ့ကဆွေးနွေးခဲ့ကြပါတယ်ဒီဆွေးနွေးပွဲမှာလုံခြုံရေးဆိုင်ရာပြန်လည်ပေါင်းစည်းခြင်းကိစ္စလွှတ်တော်အတွင်းအတည်ပြုချက်များကိုရယူရေးကိစ္စအပြင် single tax လက်မှတ်ရေးထိုးရာမှာပါဝင်မဲ့အသည့်သက်သေးကိစ္စတွေကိုပြန်လည်ဆွေးနွေးကြတာဖြစ်တယ်လို့ SD အဖွဲ့ရဲ့ဒုတိယခေါင်းဆောင်ပိုးစင်ကျုံးကပြောပါတယ်ဒါအပြင်တနိုင်ငံလုံးအပြစ်ခတ်ရစေးလက်မှတ်ရေးထိုးရာမှာတိုင်းရင်းသားလက်နက်ကိုင်အဖွဲ16လုံးပါဝင်မှလက်မှတ်ရေးထိုးနိုင်ဖို့နဲ့ကချင်ရှမ်းနဲ့ကရင်ပြည်နယ်အတွင်းကအစိုးရရဲ့ထိုးစစ်ဆင်တိုက်ခိုက်မှုများရပ်တန့်ပေးဖို့အတွက်ညှို့ညွတ်သောတိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီ UNFC ကနေအခုလ28ရက်နေ့မှာကြေညာချက်ထုတ်ပြန်ပြီးတောင်းဆိုခဲ့ပါတယ်
ကချင်ပြည်နယ်ဘူတာအိုခရိုင်စွန်ပရာပွန်ဒေတာမှာဆွေရတပ်ဖွဲ့ဖက်ကဝေဟင်စစ်စင်မှုတွေနဲ့ထိုးစစ်စင်တိုက်ခိုက်မှုတွေဟာပြင်းထန်လာတာကြောင့်မလီယန်ဒေတာတဝိုက်9ရွာကဒေတာခံ2000ကျော်သိမ်းရှောင်နေရပြီးကျောင်းတွေကိုလည်းပိတ်လိုက်ရတယ်လို့သိရပါတယ်စစ်ပေးရှောင်နေရတဲ့မလီယန်လော့မန်ယန်ဖုံအိန်ယန်လော့ကောင်အင်တမ်ဆပ်နဲ့ဂျာရာယန်ကျေးရွာသားတွေဟာဂျာရာယန်နဲ့အင်တမ်ဆပ်ကျေးရွာမှာခလုံးနေကြတယ်လို့ KIA တပ်မဟာတိအရာရှိတွေကပြောပါတယ်အစိုးရတပ်နဲ့ KIA အမှတ်9တပ်ရင်းတို့အကြားမလီယန်မှာပြီးခဲ့တဲ့စွန်လ24ရက်နေ့ကတိုက်ပွဲဖြစ်ပွားပြီးတဲ့နောက် KIA ကိုရိတ်ခါဖျက်တောက်တဲ့အနေနဲ့မြစ်ဂျီနာပူတာအိုရေလန်းကိုလည်းစွန်လ26ရက်နေ့ကပိတ်ထားခဲ့ပါတယ်
မူတီထန်စွာရွာသွန်းမှုကြောင့်ရှမ်းပြည်မြောက်ပိုင်းတီဘောမြို့မှာနှစ်ပေါင်း100ကျော်သက်တမ်းရှိတဲ့ခိုနန်းတဒါကြီးပြိုကျခဲ့တဲ့အတွက်ဒေသခံတွေထိခိုက်ဒေဆုံးမှုဖြစ်ပွားခဲ့ပါတယ်။ပြီးခဲ့တဲ့ဇူလိုင်လ25ရက်ကတဒါပြိုကျမှုကြောင့်ရေထဲမျောပါသွားတဲ့သူတွေအနက်က9ဦးထက်မနည်းဒေဆုံးသွားခဲ့ပြီး9ဦးပျောက်ဆုံးနေသေးတယ်လို့ချောင်းဘေးတစ်လျှောက်ရှိလူနေအိမ်ခြေတချို့လည်းရေစီးနဲ့အတူမျောပါသွားတယ်လို့တီဘောမြို့ခံစိုင်းကျော်ကပြောပါတယ်။
လျှစီစီရပတိပခတင်းမာနေတဲ့ကရင်လက်နက်ကန်ဖွဲ့တွေအနေနဲ့မိမိပြည်သူနဲ့နိုင်ငံတကာရှေ့မှာအမြဲတမ်းစီလုံးညီညွတ်မှုကိုပြသကြဖို့ကချင်မြို့သားအစည်းအရုံး KNO ကနေစူလိုင်လ28ရက်နေ့မှာမြစ်တာရက်ခံတက်တွန်းခဲ့ပါတယ်။ KNO အနေနဲ့အခုလအတွင်းကရင်ပြည်နယ်မြောက်ဒီကော့ဂရိတ်အရှလမ်းမကိုအကြောင်းပြုပြီးဒီမိုကရေစီအကျိုးပြုကရင်တပ်မတော် DKPA နဲ့အစိုးရတပ်တို့တိုက်ပွဲဖြစ်ပွားရာကနေတဆင့်ကရင်နယ်ခြားစောင့်တပ်အတွင်ပြောင်း PGF နဲ့ DKPA အပါအဝင်KNU တပ်ဖွဲ့ဝင်တချို့နဲ့အချင်းချင်းပြစ်ခတ်တိုက်ခိုက်မှုတွေဖြစ်ခဲ့တဲ့ဖြစ်ရပ်အပေါ်ရပ်ဆိုင်းဖို့တိုက်တွန်းခဲ့တာပါကချင်မျိုးသားအစည်းအရုံး KNO ကို1996ခုနှစ်မှာစတင်ဖွဲ့ခဲ့တဲ့ဖွဲ့စည်းတစ်ခုဖြစ်ပါတယ်
ကယားပြည်နယ်ဒီမော့ဆိုမြို့နယ်ဒေါ်ဖူကျေးရွာနဲ့ဒေါ်လော်ခူကျေးရွာကြားအမတ်ဆက်လေးစည်ရည်လေးကျင်ရဲအကြောင်းမှာလက်နက်လေးကျင်ရဲစစ်ဗျူဟာတင်နန်းပြုလုပ်မဲ့ကိစ္စအပေါ်ရွာသူရွာသားတွေရဲ့တောင်ယာဆိုင်ခင်းသွာလာရေးမှာပိတ်ပင်တားဆီးမှုဖြစ်ပေါ်လာမှာဖြစ်လို့ကန့်ကွက်ကြောင်းဒေသခံတွေကအစီအွေကျင့်ပခဲ့ပါတယ်ဇူလိုင်လကုန်ပိုင်းမှာဒေါ်ဖူကျေးရွာအုပ်စုဒေါ်သမကြီးအုပ်စုဒေါ်ကလော်ဒူကျေးရွာအုပ်စုထီပိုးကလော်အုပ်စုတဘာဝပဝင်းကျင်လေးလာဆောင်ကြည့်ရဲ့အဖွဲ့ကယားပြည်နယ်ငိမ့်ချမ်းရီလီလာဆောင်ကြည့်ရေးကွန်ရက်အဖွဲ့နဲ့ KNPP တို့ကနေဆွေးနွေးခဲ့ကြတာပါအပြစ်ခတ်ရစေးရေးနဲ့ငိမ့်ချမ်းရီတိဆောက်နေတဲ့ကာလမှာဒီလိုစည်ရေးလေးကျင်တာကိုကန့်ကွက်ကြောင်းဒေသခံတွေအနေနဲ့ဆန္ဒဖော်ထုတ်မှုတွေလုပ်သွားမယ်လို့ထီပိုးကလိုကျေးရွာအုပ်စုမှဦးငားရေကပြောပါတယ်
ရခိုင်ပြည်နယ်တန်တွဲမြို့နယ်တံပြာကျေးရွာသားဦးနိုင်ကျွယ်ရဲ့ခြံထဲမှာတွေ့ရှိတဲ့ရှေးဟောင်းရခိုင်ရွှေတင်းကားသုံးပြားနဲ့ငွေတင်းကားတွေကိုရခိုင်ပြည်နယ်ယဉ်ကျေးမှုဌာနကိုလွှဲအပ်ပြီးဖြစ်ပါတယ်။စူလိုင်လတတိယအပတ်ကတွေ့ရှိခဲ့တဲ့ရှေးဟောင်းရခိုင်ရွှေတင်းကားနဲ့ငွေတင်းကားတွေကိုရခိုင်ပြည်နယ်ယဉ်ကျေးမှုဌာနကိုလွှဲအပ်ပြီးနောင်လာနောက်တားတွေကြီးစုနိုင်ဖို့ရခိုင်ပြည်နယ်အတွင်းမှာပဲပြသထားမှာဖြစ်တယ်လို့တန်တွဲမြို့ခံတွေကပြောပါတယ်။ဒီပစ္စည်းတွေဟာတွာရဝတီခေါ်တန်တွဲနယ်ရဲ့တန်ဖိုးမဖြတ်နိုင်တဲ့ရှေးဟောင်းအမွေအနှစ်ဖြစ်ပြီးရခိုင်ပြည်နယ်ကနေတခြားနေရာဒေသကိုရွှေ့ပြောင်းတာမျိုးဖျောက်ဖျက်တာမျိုးတွေမလုပ်ဖို့အရေးကြီးတယ်လို့ရှေးဟောင်းသူတေတီအရှင်ကောတန်လာကဝေတီကမိန့်ကြားပါတယ်
တင်းလွာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါ။ Zooming Democracy အဖွဲ့ချုပ် ZCD အနေနဲ့လာမယ့်ရွေးကောက်ပွဲကြရင်ချင်းပြည်နယ်နဲ့စကိုင်းတိုင်းဒေသကြီးတွေမှာမဲဆန္ဒနေမည်နေရာ20လောက်မှာဝင်ရောက်ရှင်ပြိုင်သွားမယ်လို့ကြေညာလိုက်ပါတယ်။1990ရွေးကောက်ပွဲအနိုင်ရပါတီလက်ဖြစ်တဲ့ ZCD ပါတီအနေနဲ့ရွေးကောက်ပွဲမှာအနိုင်ရရင်လွတ်တော်တွင်မှာဘာတွေလှုပ်ဆောင်မှာလဲအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD အနေနဲ့တိုင်းရင်းသားဒေသတွေမှာအလုံးရင်းဝင်ရောက်ရှင်ပြိုင်မဲ့အပေါ် ZCD အနေနဲ့ဘယ်လိုသဘောထားပါကလေးဆိုတာကိုကိုစလားရဲ့စူးစီးချက်ကိုဆိုင်းမွန်ကနေအခုလိုတင်ဆက်ထားပါတယ်
ဆိုမီဒီမိုကရေစီဖွဲ့ချုပ်အနေနဲ့လာမယ့်ရွေးကောက်ပွဲမှာအနိုင်ရမယ်ဆိုရင်ဖက်ဒရယ်ပြည်ထောင်စုတည်ဆောက်ရေးအတွက်ဖွဲ့စည်းပုံကြီးခံဥပဒေပြင်ဆင်ရေးကိုအဓိကဦးစားပေးလှုပ်ဆောင်သွားမယ်လို့ဆက်စီတီပါတီရဲ့ထွေထွေတွင်ရင်မူပူးကြံခန်းလျံကပြောပါတယ်
ဖက်ဒရယ်ပြည်ထောင်စုဖြစ်လာဖို့ကိုဖွဲ့စည်းပုံကိုပြင်ဖို့အဓိကထားပါတယ်ဖွဲ့စည်းပုံပြင်တယ်ဆိုတဲ့နေရာမှာလည်းကျွန်တော်တို့ကပြင်လို့မဟုတ်ဘူးအခြေခံပြီးတော့ပြင်ဖို့အဲ့ဒါကျွန်တော်တို့ကဘဝရတဲ့ပြင်ချရတာရှိပါတယ်
တပင်ချင်းပြည်နယ်မှာနိုင်ငံတော်ဆိုရနဲ့နိုင်ငံတကာအဖွဲ့အစည်းတွေရဲ့ထောက်ပံ့မှုနဲ့ဖွံ့ဖြိုးရေးလုပ်ငန်းတွေလှုပ်ဆောင်နေတဲ့အပေါ်မှာအကျင့်ပြတ်ချစားမှုတွေထူပြောနေတဲ့ကိစ္စတွေကိုလွတ်တော်ထဲကနေထိရောက်စွာအရေးယူဆောင်ရွက်ဖို့လှုပ်ဆောင်သွားမယ်လို့သူကဆက်ပြောပါတယ်
ချင်းပြည်နယ်မှာနိုင်ငံတော်ပြည်သူနိုင်ငံတကာပြည်တဲ့လူငယ်တွေနဲ့မဖွံ့ဖြိုးရေးလုပ်ပါတယ်အရှင်းရှင်းနေပြီးတော့ပထမမှုကြောင့်ထိရောက်စွာမလုပ်နိုင်တာအများကြီးဖြစ်တယ်အဲ့ဒါလည်းကျွန်တော်တို့ထုတ်ပေါ်နေတယ်လေ
အမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD အနေနဲ့လာမယ့်ရွေးကောက်ပွဲမှာတိုင်းရင်းသားဒေသတွေမှာအလုံးရင်းနဲ့ဝင်ရောက်ရှင်ပြိုင်ဖို့ပြင်ဆင်နေတဲ့အပေါ်မှာလည်းပူကျင့်ခန်းလျံကခုလိုသဘောထားမှတ်ချက်ပေးထားပါတယ်
။အကြေရန်ဆိုရင်ဒီကျွန်တော်တို့က2015ခုနှစ်လတုန်းကဂရုနဲ့လက်ကျဲလာတဲ့ဒီဒီနဲ့ဖွဲ့စည်းခဲ့ပြီးတယ်ဆိုတော့ဒီတော့ပေါင်းကျင်းလာတယ်ဆိုတော့မပြိုင်သိမ့်ဘူးပေါ့လေ။ဒါပေမဲ့ဒီမိုကရေစီနည်းရတော့တို့ကပါတီကြီးရှိကြတယ်ဆိုတော့လေသူတို့ပြန်လဲမတတ်နိုင်ဘူးလေသူတို့သဘောထားပေါ့ဒါနဲ့တိုင်းသားလူမျိုးများအနေနဲ့ပေါ့နော်အခုစဉ်းစားစာဖြစ်လာပြီလေ
ပူကျင်ရှင်းထန်ဦးဆောင်တဲ့ဆိုမီဒီမိုကရေစီဖွဲ့ချုပ်ဟာ1990ရွေးကောက်ပွဲတုန်းကဆိုမီမျိုးတားကွန်ကရစ်အနေနဲ့ဝင်ရောက်ရှင်ပြိုင်ခဲ့တဲ့ပါတီဖြစ်ပြီးဆက်စီတီပါတီအနေနဲ့ပြန်လဲမှတ်ပုံတင်ပြီး2015ရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်ဖို့ပြင်ဆင်နေကြတာဖြစ်ပါတယ်
ဆက်ပြီးတော့လာမယ့်2015ပါတီစုံအထွေထွေရွေးကောက်ပွဲမှာလီစုတိုင်းရင်းသားမျိုးနွယ်စုတွေကိုကိုစားပြုတဲ့လီစုအမျိုးသားဖွံ့ဖြိုးတိုးတက်ရေးပါတီ LNDP ဟာကချင်ပြည်နယ်ရှမ်းပြည်နယ်ကယားပြည်နယ်နဲ့မန္တလေးတိုင်းတို့မှာမဲဆန္ဒနယ်မြေ35နေရာကနေဝင်ရောက်ရှင်ပြိုင်သွားမှာဖြစ်ပါတယ်လီစုပါတီဟာအမျိုးသားရေးကိုအခြေခံတဲ့ပါတီဖြစ်တယ်လို့လဲဆိုပါတယ်ဒီအခြေအနေကိုတော့အမီကနေစူးစီးထားပြီးနမ်ဟောင်ကနေအခုလိုတင်ဆက်ထားပါတယ်
လီစုအမျိုးသားဖွံ့ဖြိုးတိုးတက်ရေးပါတီ LNDP ဟာဝါဒရေးရာထက်အမျိုးသားရေးကိုအခြေခံပြီးဖွဲ့စည်းထားတယ်လို့ပါတီဥက္ကဋ္ဌဦးရွှေမင်းကပြောပါတယ်
အတိတ်ကတော့ကျွန်တော်တို့ရဲ့ပါတီရဲ့ဦးတည်ချက်ကတော့တစ်ချက်လီစုလူတာကိုအခြေခံတယ်ပရမအစစ်တစ်တယ်ကျွန်တော်လီစုအမျိုးသားဖွံ့ဖြိုးတိုးတက်ရေးပါတီကျွန်တော်တို့ကဝါဒအတိတ်ကမထားဘူးကျွန်တော်တို့လူမျိုးဖွံ့ဖြိုးရအောင်တိုးတက်ရအောင်ဒါဒီပါရမအချက်ဒုတိယချက်ရမှာဒီမိုကရေစီကိုကွန်မြူနတီကြတော့လို့ဒီမိုကရေစီကြတော့ကြတော့ဒါကိုဒုတိယအဆင့်မှာကျွန်တော်စဉ်းစားတော့
မြန်မာနိုင်ငံရှိတိုင်းရင်းသားများအနေနဲ့လီစုတိုင်းရင်းသားမျိုးနွယ်စုတွေဟာအများအပြားနိုင်ငံရေးစီးပွားရေးလူမှုရေးပညာရေးဘက်ပေါင်းစုံမှာအတော်လေးကိုနောက်ကျကြံခဲ့ပြီးလီစုလူငယ်အများစုဟာကြောက်ရွံ့စိုးရိမ်မှုတွေရှိခဲ့တဲ့အတွက်အခုလိုပါတီထောင်ပြီးလီစုမျိုးနွယ်စုတွေအရေးကိုလှုပ်ဆောင်နေတာဖြစ်တယ်လို့လည်းသူကဆိုပါတယ်လီစုအမျိုးသားဖွံ့ဖြိုးတိုးတက်ရေးပါတီအနေနဲ့ကတော့ပါတီစုံဒီမိုကရေစီစနစ်ကိုပိုနစ်တက်တယ်လို့ပါတီဥက္ကဋ္ဌဦးရွှေမင်းကဆိုပါတယ်
အပြည့်ဆိုင်ဆိုတဲ့ခါကျတော့ကိုပါတီကဘာလုပ်ပေးနိုင်မလဲပါတီကဘာလုပ်ပေးနိုင်မလဲတကယ်တော့လုပ်ပေးနိုင်သလားလုပ်မပေးနိုင်ဘူးလေဆိုတော့သူတို့ရေလှုပ်ဆောင်မှုပေါ်ပြည်သူကကြည့်ပြီးထောက်ခံလာမှဖြစ်တဲ့အတွက်ကျွန်တော်တို့ပါတီများတော်လက်ခံ
လက်ရှိကချင်ပြည်နယ်ရဲ့အနေထားအရရွေးကောက်ပွဲဝင်နိုင်ငံရေးပါတီ73ပါတီရှိနေပြီးအစိုးရကိုပြောင်းလဲနိုင်ရေးအတွက်စုစည်းဖို့လိုတယ်လို့ကချင်ဒီမိုကရက်တစ်ပါတီဥက္ကဋ္ဌဦးအောင်ခမ်းကအခုလိုပြောပါတယ်
အဓိကကတော့ဒီပါတီအချင်းချင်းစုစည်းမှအလုပ်အတူဘယ်လိုလုပ်နိုင်မလဲဆိုတဲ့အပိုင်းကိုကျွန်တော်စဉ်းစားရအောင်တူတဲ့နေရာတွေကအကုန်လုံးတူတူကလုပ်နိုင်မယ်ဆိုရင်တော့ကျွန်တော်အားရှိတဲ့အဖွဲ့အစည်းပါတီဖြစ်လာမှာပါအဲဒါမှမဟုတ်ဆိုတကွဲတပြားစီပဲလုပ်နိုင်နေဆိုရင်လုပ်မယ်ဆိုရင်တော့ဘယ်လိုမှစုစည်းဖို့ဆိုတာမျိုးပဲအားလည်းမရှိပါဘူးအခုအစိုးရပြောင်းလဲလုပ်ဖို့ဆိုတာအကုန်လုံးစုစည်းရမှာပါ
လာမယ့်နိုဝင်ဘာ10ရက်ကျင်းပမယ့်အထွေထွေရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်ကြမယ့်နိုင်ငံရေးပါတီပေါင်း100နီးပါးရှိနေပြီးအဲ့ဒီအထဲမှာတိုင်းရင်းသားပါတီတွေကအများစုဖြစ်နေပါတယ
်ဆက်ပြီးတော့သတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်
အစစ်မြေညီနန်းရေးကိုယ်စားလှယ်အဖွဲ့ SD နဲ့တိုင်းရင်းသားလက်နက်ကန်အဖွဲ့တီတီကထိပ်တီးခေါင်းဆောင်တွေကနေလုံခြုံရေးဆိုင်ရာပြန်လည်ပေါင်းစည်းခြင်းကိစ္စ single tax လက်မှတ်ရေးထိုးရမှာပါဝင်မဲ့အသည့်သက်သေကိစ္စတွေအတွက်ထိုင်းနိုင်ငံမှာတွေ့ဆုံဆွေးနွေးခဲ့ပါတယ်
တော်ရရှိတွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီရာ
။တရင်သတင်းလွှာအစီအစဉ်ကိုနားဆင်ခဲ့ရဖြစ်ပါတယ်။တောက်ကြနေမနက်ပိုင်းအတွက်အပတ်စဉ်ကဏ္ဍတွေကတော့ဒီလောက်ပါပဲရှင်။
အမေရိကန်အစိုးရရဲ့သဘောထားအမြင်အာဘော်ကိုတင်ပြပါရမယ်ခင်ဗျာ
IS Islamic အစွန်းရောက်တွေဟာအီရန်နဲ့ Syria နိုင်ငံတွေမှာရှိတဲ့ကလေးတငယ်တွေကိုအကြမ်းဖက်မှုတွေပါဝင်လာအောင်အပြင်သူတို့တွေကိုကျွန်းပြုတ်နှိပ်စက်ခြင်းအပြင်မျိုးဆက်တစ်ခုလုံးကိုအကြီးအကျယ်ဒုက္ခပေးနေပါတယ်ဒီကလေးတငယ်အများစုဟာသူတို့ရဲ့မျက်စိရှိမှတွင်သူတို့ချစ်ခင်ရသူတွေအသက်ခံရတာသူတို့အိမ်တွေဖျက်ဆီးခံရတာစတဲ့စဉ်းစားလို့တောင်မရနိုင်တဲ့အကြမ်းဖက်မှုတွေကိုတွေ့မြင်ခဲ့ကြရပါတယ်။အကျိုးရလက်အဖြစ်ကလေးအများစုဟာစိတ်ပိုင်းဆိုင်ရာထိခိုက်နာကျင်မှုတွေနဲ့စိတ်သက်ကြဆင်းမှုစတဲ့လက္ခဏာတွေရှိနေကြပြီးဒါတွေကိုနှစ်ပေါင်းများစွာခံစားနေရအောင်မှလည်းဖြစ်ပါတယ်။ IS စစ်သွေးကြတွေဟာကလေးဥယျာဉ်900နီးပါးလောက်ကိုပြန်ပေးဆွဲခဲ့ကြပြီးသူတို့ကိုအသေးခံဘုံခွဲသူတွေကလေးစစ်သားတွေဖြစ်အသုံးပြုခဲ့ပါတယ်။ဒါအပြင် IS တွေနဲ့အတူတိုက်ဖို့သူတို့ရဲ့ကလေးတွေကိုဆွန့်လွတ်အောင်မိသားစုတွေကိုချိန်ချောက်တွန်းအားပေးခဲ့ပါတယ်။2015ခုနှစ်တနှစ်ထဲမှာပဲ IS တွေဟာသူတို့အခေါ် Caliphate Islamic နိုင်ငံတော်ရဲ့မျိုးဆက်သစ်တွေဆိုပြီး Syria နိုင်ငံမှာကလေးပေါင်း400ကျော်ကိုတင်နန်းပေးခဲ့ပါတယ်။အဲ့ဒီတင်နန်းမှာကလေးတွေကိုပြင်းထန်တဲ့စီးရီးလက်ကျမှုတွေနဲ့ဘာသာရေးဆိုင်ရာဟောပြောပို့ချချက်တွေကို IS တွေကပေးခဲ့ပါတယ်။ဒါအပြင် IS စစ်သွေးကြွတွေဖမ်းဆီးထားတဲ့သူတွေအပေါ်တနာညာတာတဲ့စိတ်တွေဖြစ်ပေါ်မလာအောင်ကလေးတွေကိုအယူအဆရိုက်သွင်းတာရက်ဆက်ကြမ်းကြုတ်တဲ့အပြုအမူတွေအတင်းအဓမ္မလုတ်ခိုင်းတာတွေလည်းရှိခဲ့ပါတယ်။အခုလောလောဆယ်မှာဆိုရင်အီရန်ရဲ့ဒုတိယအကြီးဆုံးမြို့ဖြစ်တဲ့မူဆိုးမှာအသက်73နှစ်အောက်ငယ်တဲ့ကလေးဦးရေ600လောက်ဟာလက်မရေပေါ်မှာကင်းလှည့်တာဝန်ယူနေကြရပါတယ်။လွန်ခဲ့တဲ့လပေါင်းများစွာကလည်းဆီးရီးယားမှာအဖမ်းခံထားရတဲ့အာနာရှင်အစိုးရရဲ့စစ်သားအုပ်စုတစုကိုလူအများရှေ့မှာရရက်ဆက်ဆက်တပ်ဖို့ IS တွေဟာအပြစ်မဲ့ကလေးတွေကိုအတင်းစီခိုင်းခဲ့ပြီးဒီတပ်ဖြတ်မှုတွေကိုမှတ်တမ်းတင်ရိုက်ကူးထားတဲ့ဗီဒီယိုကိုလည်းထုတ်ဝေဖြန့်ချီခဲ့ပါတယ်။ IS တွေရဲ့ဝါဒဖြန့်ချီမှုအများစုဟာမိခင်တွေကိုဥတီပြီးသူတို့အနေနဲ့သားသမီးတွေကိုအစ္စလာမစ်အစွန်းရောက်ခေါင်ရိုးထဲမှာပြုစုပြောထောင်ဖို့ညွှန်ကြားချက်ထုတ်ပြန်ထားပါတယ်။သူတို့ထုတ်ဝေတဲ့လမ်းညွှန်စာအုပ်မှာလည်းအမျိုးသမီးအစ္စလာမစ်တိုက်ခိုက်ရေးသမားတွေဟာမိန်းကလေးငယ်တွေကိုတိုက်ခိုက်ရေးမှာအားပေးဖို့နီးလန်းပြနေသူတွေဖြစ် IS တွေကချီးကျူးထားပါတယ်။ဒါ့အပြင်အာဇာနီသူရဲကောင်ဂျေဟတ်ဝါဒီသမားဆိုသူတွေရဲ့အကြောင်းတွေကိုဖော်ပြထားတဲ့ညအိယာဝင်ပုံမြင်စာအုပ်တွေကိုလည်း IS တွေကထုတ်ဝေခဲ့တယ်လို့ IS စစ်သွေးကြွတွေရဲ့စစ်ပွဲတွေကိုရိုက်ကူးထားတဲ့အကြမ်းဖက်ဗီဒီယိုတွေကိုလည်းကလေးတွေကိုကြည့်ကြဖို့အားပေးအမြောက်ပြုခဲ့ပါတယ်။ဒါပေမဲ့လည်းအရက်ကဘာကလူအများစုကတော့ IS တွေရဲ့လိမ်လည်လှည့်ဖြားမှုကိုလက်မခံခဲ့ကြပါဘူး။မကြသေးခင်က IS တွေကိုတယောထားတဲ့စောင်းပုတ်ကိုကြည့်မယ်ဆိုရင်တပ်ဖြတ်မှုအတင်းအဓမ္မပြုကျင့်မှုအမျိုးသမီးတွေကိုစော်ကားမှုငွေကြေးခိုးယူမှုလူတွေကိုအတင်းအကျပ်နေရာပြောင်းရွှေ့မှုကလေးစစ်သားစုဆောင်းမှုအပါအဝင်လူမျိုးရေးဘာသာရေးမျိုးတုံးတပ်ဖြတ်မှုတွေကိုကျူးလွန်နေသူတွေဟာ IS အကြမ်းဖက်သမားတွေဖြစ်တယ်လို့ပြောင်ပြောင်တင်းတင်းရှုတ်ချထားတာတွေ့ရမှာပါကလေးတွေအမျိုးသမီးတွေခရီးယန်ဘာသာဝင်တွေယာဇီဒစ်နဲ့ရှီဟာရီအပေါ် IS တွေရဲ့ရက်ဆက်မှုတွေရက်တန်းကရက်တင်ပါပြီ
အမေရိကန်အစိုးရရဲ့သဘောထားအမြင်တွေကိုတင်ပြလို့ပြီးပါပြီ
။အခုထုတ်လွှင့်ခဲ့ရတော့အမေရိကန်အစိုးရရဲ့သဘောထားအမြင်သာဖြစ်ပြီး VOA ရဲ့အားပေါ်မဟုတ်ကြောင်းသိစေအပ်ပါတယ်။ VOA American အသံကတောက်ကြနေမနက်ပိုင်းအစီအစဉ်တွေကိုမနက်9နာရီတိဆက်တိုက်ထုတ်လွှင့်ပေးနေပါရရှင်။ခုတော့ကြန့်ရှိနေသေးတဲ့အချိန်မှာနောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုစောဝင်းနိုင်ကကြီးညာပေးပါအောင်ရှင်
နိုင်ငံကြီးနိုင်ငံမှာအစ္စလာမစ်စစ်သွေးကြွဘိုကိုဟာရမ်တို့ဖမ်းဆီးထားတဲ့အမျိုးသမီးကလေးငယ်နဲ့တက်ကြီးရွယ်ဦး59ဦးတို့ကိုကယ်တင်လိုက်နိုင်တယ်လို့နိုင်ဂျီးရီးယားစစ်တပ်ကပြောပါတယ်။နိုင်ငံအရှေ့မြောက်ပိုင်းမိုက်ဒူဂူရီမြို့အနီးကဘိုကိုဟာရမ်တို့ပုံအောင်ရအရက်ကိုစစ်သားတွေဝင်ရောက်စီးနင်းခဲ့တာဖြစ်တယ်လို့စစ်တပ်တာဝန်ရှိသူတွေကပြောပါတယ်။စီးနင်းမှုတွင်အကြမ်းဖက်သမားတွေတိုက်ဆုံခဲ့ပြီးလက်နက်တွေနဲ့ကားတွေလည်းသိမ်းဆည်းရမိခဲ့တယ်လို့စစ်တပ်တာဝန်ရှိသူတွေကပြောပါတယ်။မြန်မာနိုင်ငံတဝန်းအခွင့်အရေးပိုင်းတွေအတွက်မိုးသက်ထန်စွာရွာသွန်းပြီးရေကြီးရေချမ်းမှုတွေဖြစ်ပေါ်နေတဲ့အတွက်အိုးအိမ်တွေပျက်စီးဆုံးရှုံးတာပြင်အသက်ဆုံးရှုံးမှုတွေလည်းအများအပြားဖြစ်ပေါ်နေပါတယ်။အခုနောက်ဆုံးရရှိထားတဲ့သတင်းတွေအရကတော့ရခိုင်ပြည်နယ်အတွင်းကမြို့အတော်များများမှာမိုးသက်ရေကြီးမှုတွေဖြစ်ပေါ်နေတဲ့အတွက်အရေးပေါ်အကူအညီတွေလိုအပ်နေသလိုမိုးလေဝသဌာနကမနေ့ညကခမန်းကျဲအရကတော့ပင်ဂလားပင်လယ်အော်အရှေ့မြောက်ပိုင်းမှာဖြစ်ပေါ်နေတဲ့ဆိုက်ကလုန်းမုန်တိုင်းကိုမန်ဟာစစ်တကောင်မြို့အနီးကနေဖြတ်ကျော်ပြီးတော့ဘင်္ဂလားဒေ့ရှ်နိုင်ငံတောင်ပိုင်းကမ်းခြေဒေသကိုဝင်ရောက်နေတယ်လို့ဆိုပါတယ်။အဲ့ဒီဆိုက်ကလုန်းမုန်တိုင်းဟာဖြတ်ကျော်နေစဉ်အတွင်းမောင်တော့ခရိုင်ဒေသမှာအမြင့်ဆုံးလေတိုက်နှုန်းဟာတနအီမိုင်90နဲ့80အထိရှိနိုင်ပြီးစစ်တွေခရိုင်မှာလည်းလေတိုက်နှုန်းဟာတနအီမိုင်40ကနေ60အထိရှိမယ်လို့ဆိုပါတယ်။အဲ့ဒီကိုမန်ဆိုက်ကလုန်းရဲ့အရှင်ကြောင့်မြန်မာနိုင်ငံအနှံ့ပြားကတိုင်းဒေသကြီးနဲ့ပြည်နယ်တွေမှာမိုးသက်ထန်စွာရွာသွန်းပြီးတော့ရေကြီးရှာမှုတွေဖြစ်မယ်လို့သတိပေးချက်ထုတ်ပြန်ထားပါတယ်။ကချင်ပြည်နယ်အတွင်းတစ်ခိုးထုတ်မှုနဲ့ထောင်ဒဏ်တွေချခံထားတဲ့တရုတ်နိုင်ငံသားတစ်ခိုးထုတ်သူ155ဦးတို့ကိုသမ္မတဦးသိန်းစိန်အစိုးရကလူငင်းချမ်းသာကွင်နဲ့ပြန်လွတ်ပေးလိုက်တဲ့အပေါ်တရုတ်ဘက်ကအတိအမှတ်ပြုတဲ့အကြောင်းနဲ့အဲ့ဒီလူတွေကိုပြန်လည်လွှဲပြောင်းပေးဖို့အတွက်တရုတ်အစိုးရကမြန်မာအာဏာပိုင်တွေနဲ့ဆက်သွယ်ဆောင်ရွက်ခဲ့တယ်လို့လည်းတရုတ်နိုင်ငံရဲ့ဌာနပြောခွင့်ရဟောင်းလီကနိုင်ငံရေးဝန်ကြီးဌာနရဲ့ကြာတာပြည်နယ်ပုံမှန်သတင်းစာရှင်းလင်းပွဲအတွင်းမှာပြောကြားခဲ့ပါတယ်တာလီဘန်အဖွဲ့ကိုတီထောင်သူမူလာအိုမာကွယ်လွန်သွားပြီဖြစ်တဲ့အကြောင်းတာလီဘန်အဖွဲ့ကတရားဝင်ပြောကြားပါတယ်။မူလာအိုမာဟာမနာမကျန်းဖြစ်ပြီးတိုက်ဆုံသွားတာဖြစ်ကြောင်းဂျာတာပရီနီကထုတ်ပြန်တဲ့ကြေညာချက်ထဲမှာတာလီဘန်အဖွဲ့ကပြောထားပါတယ်
။နောက်ဆုံးရသတင်းအကျဉ်းချုပ်ကိုကိုဇော်ဝင်းလိုင်ကတင်ဆက်သွားတာဖြစ်ပါတယ်။ဒီမနက်အစီအစဉ်ထုတ်လုပ်ရေးမှူးကမာခွာငိုဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ဇီနက်အဗ်ဒူရာမန်ဖြစ်ပါတယ်။ကျမနန်းလက်ဖိုင်ပါ။အခုထုတ်လွှင့်ခဲ့တဲ့အစီအစဉ်တွေကိုမနက်6:00နာရီနဲ့9:00နာရီထိလိုင်းဒိုမီတာ40 49 50တို့ကနေထုတ်လွှင့်ပေးတာဖြစ်ပါတယ်။တော်ရရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေရှင်။ VOA ကိုနားဆင်တဲ့အတွက်လည်းအထူးကျေးဇူးတင်ရှိပါတယ်ရှင်။
This program has come to you from the Voice of America, Washington.